Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးရန်သူမျိုး၅ပါးရန်ကခင်ဝေးကြပါစေခင်ဗျာ2383ခုနှစ်ဒူတွဲလာပြီးကျော်3ရက်2022ခုနှစ်ဖေဖော်ဝါရီလ18ရက်တောက်ကြညာပဲရွေးမြန်မာပိုင်းရဲ့ရေဒီယိုဥဒံတွေအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါထုတ်လွှင့်တဲ့ဗီဒီယိုအစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ View website Facebook နဲ့ YouTube တို့မှာလည်းထုတ်လွှင့်ချိန်တွင်ဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ဒိုရင်းညာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာနောက်တစ်ချိန်ကြားနာပွဲနိုင်ငံတကာတရားရုံး ICJ မှာတနင်္လာနေ့စတင်ပါမယ်။ဒီနောက်ဆုံးရသတင်းတွေကိုအရင်ပြောပြပါမယ်။ ICJ မှာခြေပါဖို့စစ်ကောင်စီဘက်ကရှေ့နေဘယ်နှယောက်ငါထားပါတယ်လဲ။
၄ယောက်ပဲလုံးသွားတယ်။ရခိုင်ဖွဲ့ရကျွန်တော်၄ယောက်ကြံခဲ့တယ်။နောက်ကအစ်စ်၄ယောက်ကျွန်တော်ငါထားပါတယ်၃ယောက်ပါပဲ။
ပြေဆုံးတည်ရပါမယ်။မိုးပြဲမှာစစ်ကောင်စီကဒီကြောင်ကနေဆက်ပြီးတော့တိုက်ခိုက်နေပါတယ်။ကိုမြအေးနဲ့ကိုဝင်မိုးနိုင်တို့ပေါ်ဆွဆွဲထားတဲ့အမှုတချို့အတွက်ဆွဲချက်တင်းမတင်းမကြခင်မှာဆုံးဖြတ်ဖို့ရှိပါတယ်။ရခိုင်မှာတော့ကိုဗစ်ကူးတဲ့လူအစီအတွက်တိုးလာနေပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအမျိုးသမီးကဏ္ဍ၊သုတဆုံနဲ့အမေရိကန်သခင်၊သိပ္ပံနဲ့နည်းပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုလည်းထုတ်လင်းပေးဖို့ရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်တို့ပြောပြပါမယ်ခင်ဗျာ။
ICJ နိုင်ငံတကာတရားရုံးမှာမြန်မာအပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဲချက်ဖြေရှင်းဖို့စစ်ကောင်စီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရတို့အပြိုင်လှုပ်ဆောင်နေကြပါပြီ။စစ်ကောင်စီအနေနဲ့အခုလိုတက်ရောက်ဖြေရှင်းလာရင်နိုင်ငံတကာအသိမှတ်ပြုခံရသလိုဖြစ်နိုင်တာမို့ NUG ဘက်ကကန့်ကွက်ထားချိန်မှာစစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့ဒီနေ့ဆီလွတ်လိုက်ပြီလို့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဆိုပါတယ်။ Ranger Muslim တွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆဆွဲချက်နဲ့ ICJ မှာဂမ်ဘီယာဘက်ကရှောက်ထားချက်ကိုခုခံခြေပါဖို့စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူပေါင်းဆောင်ရွက်ဝင်ကြီးဦးကိုကိုလိုင်းနဲ့ပြည်ထောင်စု၈နေချုပ်ဒေါ်တီရာဦးတို့ဦးဆောင်တဲ့အဖွဲ့ဒီနေ့နယ်သာလင်ကိုထွက်သွားပြီလို့ဗိုလ်ချုပ်စော်မင်းထွန်းကဆိုပါတယ်။သူတို့နှစ်ဦးလုံးကိုအမေရိကန်ကတန်ခတ်ပိတ်ဆို့ထားပါတယ်။ဒီ15ရောက်ပါတဲ့ကိုယ်စားလှယ်အဖွဲ့သွားတာအပြင်တချို့ကတော့မြန်မာနိုင်ငံတဲကနေအင်တာနက်အွန်လိုင်းနဲ့တက်ရောက်ဖို့ရှိနေချိန်မှာNUG ဘက်ကလည်းကုလသမဂ္ဂကဆက်ထောက်ခံထားတဲ့တံမကြီးဦးကျော်မိုးထွန်းကိုစားပြုခွင့်ရဖို့ ICJ ကိုအပြိုင်တောင်းဆိုထားပါတယ်။လာမယ့်တနင်္လာနေ့မှာကြားနာမယ့်ဒီမှုမှာစစ်ကောင်စီဘက်ကလည်းအရင် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဆိုရလက်ထက်ကယက်တီကျဲအတိုင်းလူမျိုးတုံးတက်ပြတ်မှုမမြောက်တာကိုအထောက်အထားတွေနဲ့ဆက်ချေပသွားမယ်လို့ဗိုလ်ချုပ်စော်မင်းထွန်းကဆိုထားပါတယ်ခင်ဗျ။ဂျပန်မစ်ဆူဘီရှိနဲ့မလေးရှားပက်ထရိုနက်စ်ကုမ္ပဏီတွေကမြန်မာနိုင်ငံအတွင်းအစုရှယ်ယာတွေပြန်ရုပ်သိမ်းတော့မယ်လို့ကြေညာလိုက်ပါတယ်။ဆေးရနာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတဲကနေနိုင်ငံခြားစွန့်ရင်ကုမ္ပဏီတွေပြန်ရုပ်သိမ်းနေတဲ့အထက်မှာရဲတပ်ကွန်တဘာဝတန်းွေလောက်ကမှာပါဝင်နေတဲ့အခုအာရှနှစ်နိုင်ငံကကုမ္ပဏီတွေလည်းလိုက်ပါလာတာပါ။ဤပညာနဲ့စီးပွားရေးရှုထောင့်ကကြည့်ရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအောက်မှာစီးပွားရေးဆက်လက်ဖို့မလွယ်တော့တာကြောင့်အခုလိုလုပ်ရတာပါလို့ Mitsubishi ကုမ္ပဏီပြောခွင့်ရကဒီနေ့ Riders သတင်းဌာနကိုပြောပါတယ်။မြန်မာနိုင်ငံတောင်ဘက်ကမ်းလွန်ဒေသမှာရှိတဲ့ရဲတပ်ကွန်တန်းွေစီမံကိန်းမှာMitsubishi ကုမ္ပဏီကအစုရှယ်ယာ 1.93 ရာခိုင်နှုန်းပါဝင်တာဖြစ်ပြီးဂျပန် JX မြန်မာလုပ်ငန်းစုကတဆင့်ပါဝင်တာဖြစ်ပါတယ်။အလားတူမလေးရှားပက်ထရိုနက်စ်ကုမ္ပဏီကတော့မြန်မာနိုင်ငံအတွင်းရဲတပ်ကွန်စီမံကိန်းကိုလက်ပတ်နေတဲ့သူ့ရဲ့လက်ခွဲ PC မြန်မာဟောင်ကောင် Limited ကုမ္ပဏီအနေနဲ့ပက်ထရိုနက်စ်ကုမ္ပဏီနဲ့ဆက်စပ်တဲ့မြန်မာနိုင်ငံအတွင်းလုပ်ငန်းတွေကိုရောင်းချဖို့ပြီးခဲ့တဲ့ဇူလိုင်လကတည်းကသဘောတူညီချက်လက်မှတ်ထိုးထားခဲ့ပြီးရောင်းချမှုတွေပြီးတက်နေတဲ့ကြောင့် Riders ကိုပြောပါတယ်ခင်ဗျ။ကမ္ဘာအကြီးဆုံးလွတ်လပ်စွာကုန်သွယ်ရေးစာချုပ်မှာမြန်မာပါဝင်တာကိုဖိလစ်ပိုင်ကလက်မခံဘူးလို့ကမ္ဘောဒီးယားမှာလုပ်နေတဲ့အာဆီယံနိုင်ငံကြီးဝန်ကြီးစီဝေတဲပြောလိုက်ပါတယ်။ ACEP Reserve လို့တူကခေါ်တဲ့တရုတ်ဥဆောင်ပြီး15နိုင်ငံပါတီသဘောတူစာချုပ်အဖွဲ့မှာမြန်မာနိုင်ငံကိုအခုလိုကန့်ကွက်ဖို့နောက်ဖွဲ့ဝင်နယူးဇီလန်ကလည်းအရင်တည်းကထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်နိုင်ငံကြီးဝန်ကြီးချီယိုတိုရိုလော့ခ်စင်ကဇန်နဝါရီလမှာစသက်ဝင်ခဲ့တဲ့ဒီဒေတာတွေပြည့်ပြည့်စုံတဲ့စီးပွားရေးမိဖက် ACEP သဘောတူချက်ထဲမြန်မာထက်ပြထဲမှာကိုလက်မခံဘူးလို့မြန်မာမပါအာဆီယံနိုင်ငံကြီးဝန်ကြီးတွေကိုမနေ့ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာဆေးရနာသိမ်းပြီးပြင်းထန်တဲ့ကြမ်းဖက်မှုတွေကြောင့်နိုင်ငံတကာအနေနဲ့ကန့်ကွက်ဖိအားပေးလာနေချိန်မှာအခုလိုဘာကြောင့်ဆုံးဖြတ်ရတာကိုတော့သတင်းတောက်တွေကိုဖြန့်ပေးတဲ့သူ့အာဆီယံမိကွန်းထဲမှာမဖော်ပြထားပါဘူး။ဒါပေမဲ့မြန်မာရေးကြောင့်အာဆီယံနိုင်ငံတွေကြားကွဲပြားမှုတွေတိုးလာနေချိန်မှာအခုဖိလစ်ပိုင်ကန့်ကွက်ချက်ပေါ်တခြားအာဆီယံနိုင်ငံတွေကသဘောမတူဘဲအာဆီယံဆယ်နိုင်ငံဘုံသဘောတူညီချက်ထုတ်ပြန်မယ်ဆိုရင်တော့ဖိလစ်ပိုင်ကလက်ခံနိုင်ပါတယ်လို့သူကဆက်ပြောခဲ့ပါတယ်။ဒီမြန်မာကိစ္စအပေါ်အ အာဆီယံဆယ်နိုင်ငံအပြင်တရုတ်ဂျပန်တောင်ကိုရီးယားအော်စတြေးလျနယူးဇီလန်တို့ပါပါပြီးအာရှဒေသတွေအမေရိကန်စီးပွားမဟာမိတ်ဖွဲ့မှုကိုတရုတ်ကတံပြန်ဦးဆောင်တဲ့အာဆီအီဘီဖွဲ့ကြီးတစ်ခုလုံးအနေနဲ့ဘလို့ဆုံးဖြတ်မှာကိုတော့စောင့်ကြည့်ရအောင်ပါပါခင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပူးတွဲထူထောင်သူနာယကာကြီးဦးတင်ဦးကိုဗစ်ရောဂါနဲ့ရန်ကုန်ဆေးရုံကြီးရောက်နေပေမဲ့သက်သာလာပြီလို့ဇနီးဖြစ်သူကပြောပါတယ်အသက်94နှစ်ကျော်လာပြီးအရေးလေးဖြတ်ထားတဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဦးတင်ဦးမနေ့ကဖျားခဲ့ပေမဲ့ကိုဗစ်ပိုးစစ်ရလကဒီနေ့မှထွက်လာကအခုဂျပန်ဆေးရုံလို့လူသိများတဲ့ရန်ကုန်ထွေထွေရောဂါကုဆေးရုံကြီးကိုရောက်နေတယ်လို့ဒေါက်တာတင်မိုးဝေကဆိုပါတယ
်အခုကနေကောင်းနေပြီးတော့ဘာဖြစ်လို့လဲမသိပါဘူးသူတို့လာဖြစ်တော့တန်းစီဦးရဲ့တငယ်ချင်း professor ကေယောကလာဖြစ်တယ်လေအဲ့တော့ positive တဲ့အဲ့ဒါနဲ့တက်ကလည်းပဲသူတို့အပြင်းနဲ့လုကြတယ်ရဲ့သူတို့ချိန်မှာတက်ဖို့ဘုရုပ်မရောက်နိုင်ရမှာကဲလို့လေဒါပြီးနဲ့ဒီကအာဂျီကလည်းပဲသူတို့လုပြီးမယ်ဆိုတော့စဉ်းစားပြီးတော့အာဂျီကလည်းဥတခါ၃နှစ်လောက်၄နှစ်လောက်တက်ဖို့ရမှာလားအဲ့ဒါတော့နော်နော်တို့ဘာလို့ပြောနိုင်လဲဒီမှာသူတို့အစင်းနဲ့လုထားပြီးရဆိုတော့အာဂျီကိုရောက်လာတာအဲ့တက်ကူပြန်အကြောင်းကြားလာပေါ့ဒီမှာအစင်းသိမ်းဖြစ်သွားလို့ဒီမှာပဲတက်တော်မယ်လို့
ဘုရုပ်ကြီးဟောင်းဦးတင်ဦးကမနေ့ကအဖျားတရားကျော်လောက်ရှိခဲ့ပေမဲ့ဒီနေ့အဖျားမရှိတော့ပဲသွေးပေါင်နည်းနည်းကျတာတော့ရှိတယ်။တခြားချောင်းဆိုးနှာဆေးလက္ခဏာတွေလည်းမရှိပဲအခြေအနေထိန်းထားနိုင်ပါတယ်လို့အနီးကပြည့်စုံနေတဲ့ဒေါက်တာတင်မိုးဝေကဆက်ပြောပါတယ်ခင်ဗျ။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 15653ညာတိုင်းဒိုမီတာ25 kHz 11603ညာတိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဝိုင်လာ၁၈ရက်နေ့တောက်ချာညရဲ့နောက်ဆုံးရသတင်းတွေကိုကျမစုမဆက်ပြီးတင်ပြပေးပါမယ်ရှင်။ရုရှားနဲ့ယူကရိန်းနယ်စပ်တင်းမာမှုတွေတိုးလာနေချိန်မှာယူကရိန်းရဲ့အင်ဂျင်ချင်းပိုလန်နိုင်ငံရဲ့လုံခြုံရေးကိုတိုးမြင့်ထားနိုင်ရေးအမေရိကန်ပြည်ထောင်စုကပိုလန်ကိုတိုက်ပွဲသုံးတင့်ကား250ရောင်းချပေးသွားမယ်အကြောင်းအမေရိကန်အစိုးရအရာရှိတွေကပြောပါရတယ်။ဒီလိုမျိုးပိုလန်ကိုရောင်းချဖို့ရည်ရွယ်ထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်တို့ကွန်ဂရက်လွှတ်တော်ကိုအသိပေးထားပြီးဖြစ်ကြောင်းလည်းအမေရိကန်ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်ကဒီကနေ့ပိုလန်နိုင်ငံဝါဆောမြို့တော်မှာသတင်းတောက်တွေကိုပြောဆိုသွားပါရတယ်။ဒီတိုက်ပွဲသုံးတင့်ကားတွေကိုဘယ်အချိန်အရောက်ပို့ပေးနိုင်မလဲဆိုတာကိုဆွေးနွေးနေဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်ပိုလန်ကိုအခုလိုကာကွယ်ရေးဆိုင်ရာပစ္စည်းတွေရောင်းချပေးခြင်းအဖြစ်နေတိုးမဟာမိတ်နိုင်ငံတွေကြားကာကွယ်ရေးဆိုင်ရာတာဝန်ယူမှုတွေပိုရှိလာအောင်ကူညီလှုံ့ဆော်ပေးရရောက်တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်ယူကရိန်းရေးနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအတ္တလန်တိတ်ရဝန်းဒေသတွေကနိုင်ငံခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောဖို့စီစဉ်ထားပါတယ်လာမယ့်ရက်ပိုင်းတွေအတွင်းရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်လာနိုင်ခြင်းပိုများလာတယ်လို့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကြာသပတေးနေ့ကထပ်ပြီးတော့သတိပေးပြောဆိုထားပါတယ်ရှင်ကိုရိုနာဗိုင်းရပ်စ်နှင်းစင်ကူးစက်မှုတွေများနေတဲ့တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့တောက်ကြနေတနေ့တည်းမှာတင်ကူးစက်သူကတသိန်းကျော်ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေမှာကူးစက်မှုပေါင်း9,600,000ကျော်ရှိခဲ့တာကြောင့်အခုဆိုရင်နိုင်ငံတဝန်းကူးစက်မှုက2,000,000,000အထိတိုးလာနေတာပါ။အလားတူကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေတဲ့ဟောင်ကောင်မှာလည်းရောဂါကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုအာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ချမှတ်ထားသလိုစီးပွားရေးလုပ်ငန်းတွေဆက်လက်လည်ပတ်နိုင်ရင်ရုန်းကန်နေကြရပါတယ်။စားတောက်ဆိုင်နေရုပ်ရှင်ရုံနေနဲ့ဗန်တွေကအစာပိတ်ထားရတာကြောင့်စီးပွားရေးလုပ်ငန်းရှင်တွေအခက်ကြုံနေရတာပါ COVID-19 ကပ်ရောဂါကာလကမ္ဘာတဝက်အခြေအနေတွေပုံမှန်ပြန်ဖြစ်လာဖို့ကြိုးစားနေချိန်မှာဟောင်ကောင်မှာတော့ကန့်သတ်ချက်တွေတင်းကျပ်ထားတာကြောင့်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကနောက်ပြန်ဆုတ်သွားနိုင်တဲ့အကြောင်းစီးပွားရေးပညာရှင်တချို့ကသုံးသပ်ပြောဆိုကြပါတယ်ဒီတော့တွင်မှာပဲဂျာမနီနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်မျိုးကွက်သစ်Omicron BA.2 ကူးစက်မှုတွေတိုးလာနေပြီးနိုင်ငံတွင်းလက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရဲ့15ရာခိုင်နှုန်းရှိကြောင်းဂျာမနီကျန်းမာရေးဝန်ကြီးကဒီကနေ့ပြောပါရယ်ရောဂါထိန်းချုပ်ကန့်သတ်ချက်တွေခက်မြန်မြန်ရုပ်သိမ်းလိုက်ရင်ကူးစက်မှုနှုန်းတစ်ဖန်ပြန်များလာနိုင်ပြီးတော့ကူးစက်မှုကာလပိုတာရှည်လာနိုင်တယ်လို့လည်းဂျာမနီကျန်းမာရေးဝန်ကြီးကသတိပေးပါရယ်ရှင်ကနေဒါနိုင်ငံမှာသတင်း၃ဘက်ရောက်လာပြီးဖြစ်တဲ့အစိုးရရဲ့ COVID-19 ကာကွယ်တားဆီးရေးကန့်သတ်ချက်တွေကိုစတင်တဲ့ကုန်ကားမောင်းသူတွေရဲ့ဆန္ဒပြပွဲတွေကိုကနေဒါရဲတွေကဒီကနေ့အပြီးသက်ဖြိုခွင်းမှုပြင်ဆင်နေပါတယ်။နေဆက်ဖြတ်ကျော်မောင်းနေတဲ့ကုန်ကားမောင်းသူတွေ COVID-19 ကာကွယ်ဆေးမဖြစ်မနေထိုးနှံရမယ်ဆိုတဲ့ကန့်သတ်ချက်ကိုစတင်ကန့်ကွက်တဲ့ကုန်ကားမောင်းသူတွေနဲ့အတူပူးပေါင်းဆန္ဒပြသူတွေပိတ်ဆို့ထားတဲ့အတွက် မြို့တော်အိုတာဝါမှာလမ်းတွေပိတ်ဆိုပြီးလုပ်ငန်းတွေရပ်ဆိုင်ခဲ့ပါတယ်။ကားသမားတွေထောင်ထဲချီတဲ့ဆန္ဒပြသူတွေကအိုတာဝါမြို့တော်ရဲ့ပါလီမန်နားမှာစခန်းချပြီးတော့ကားဟွန်းတွေတီလမ်းတွေကိုပိတ်ဆိုပြီးဆန္ဒပြနေကြတာပါ။ကုန်ကားတွေပိတ်ဆိုထားတဲ့အတွက်အမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့ကနေဒါနိုင်ငံရဲ့ပို့ကို85ရာခိုင်နှုန်းတင်ပို့မှုတွေရပ်ဆိုင်ခဲ့ပြီးကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းသတင်းစာနေကလေးကအရေးပေါ်ခြေနေကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံအမဒဘတ်မြို့မှာ2008ခုနှစ်တုန်းကလူပေါင်း50ကျော်တေဆုံးခဲ့ရတဲ့ဘုံပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတော့မွတ်စလင်အမျိုးသား38ယောက်ကိုအိန္ဒိယတရားရုံးတစ်ခုကတေတံချမှတ်လိုက်ပြီးတော့နောက်ထပ်12ဦးကိုတော့ထောင်ဒဏ်တသက်ချမှတ်ခဲ့တယ်လို့ရှင်းနေတွေကပြောပါတယ်2002ခုနှစ်တုန်းကမွတ်စလင်အများစုပါဝင်တဲ့လူတွေထောင်နဲ့ချီတေဆုံးရတဲ့အထိဟိန္ဒူမွတ်စလင်အဓိကရုံးတွေဆူဆူဝါးဝါးဖြစ်ခဲ့တဲ့အနောက်ဂူဂျရက်ပြည်နယ်မှာ2008ခုနှစ်တုန်းကဘုံပေါက်ကွဲမှုကသူတို့လက်ချက်ဖြစ်တယ်ဆိုတာကိုအိန္ဒိယမူဂျာဟစ်ဒင်အဖွဲ့ကပြောထားပါတယ်တရားသူကြီးအေအာဖဒဲလ်ကတော့ဒီလိုမျိုးအပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးခဲ့ရတဲ့အဖြစ်အပျက်ကအဆိုးဝါးဆုံးရှာရှာပါပါဖြစ်ရတဲ့တွေကကြုံတော့ကြုံခဲ့ဖြစ်ရတဲ့ခုအနေနဲ့ကျူးလွန်သူတွေကိုတေတံချမှတ်နိုင်အောင်အကြိမ်နဲ့ကြိုးပမ်းပြီးတဲ့နောက်အခုလိုမျိုးလူ38ယောက်ကိုတေတံအထိအပြစ်ပေးနိုင်ခဲ့တာဖြစ်ပါတယ်အပြစ်ပေးခံရသူရဲ့ရှင်တွေကတော့သူတို့အမှုတွေအတွက်အထက်တရားရုံးမှာဆက်အယူခံဝင်သွားမယ်လို့ပြောပါတယ်ရှင်
နောက်ဆုံးသတင်းတွေကိုကိုဝင်းမင်းနဲ့မဆုမွန်တို့ပြပြသွားတာပါ။သတင်းပတ်ဆိုင်ကဏ္ဍတွေဒုတိယပိုင်းမှာနားဆင်ရပါမယ်။အခုကစပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေစတိုက်ထိုးလိုက်ပါမယ်။မိုးပြေဘက်ကအခြေအနေမပြောပြခင် ICJ ကြားနာပွဲကိစ္စနဲ့စပါမယ်။ ICJ နိုင်ငံတကာတရားရုံးမှာရူဟင်ဂျာတွေအပေါ်လူမျိုးတုံးတပြတ်မှုနဲ့မြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုတွေနိုင်ငံတကာရှေ့နေအစ်စ်ငှားထားတယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ရှင်းနေတဲ့ဘယ်သူဘဝဖြစ်တယ်ဆိုတာမပြောပေမဲ့အရင်ရှင်းနေအဖွဲတွေကနှုတ်ထွက်သားသွားသူအစားရှင်းနေတဲ့နဲ့အရင်ရှင်းနေအဖွဲတွေကနှစ်ယောက်တူအတူခုခံခြေပသွားမယ်လို့ပြောပါတယ်။တနင်္လာနေ့စတင်မဲ့တရားရုံးကြားနာပွဲတွေစစ်ကောင်စီရဲ့ပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးဆောင်တဲ့အဖွဲလဲ The Hague မြို့ကိုထွက်ခွာသွားပြီလို့ပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းပြည်စုံကိုမက်ခင်ဖြူတွေပြောပြပါမယ
်။ Ranger ပေါ်လူမျိုးတုံးတက်ပြမှုနဲ့ကမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတဲ့မှုကိုဖေဖော်ဝါရီ22ရက်နေ့ကနေ28ရက်နေ့အထိပြန်လည်ကြားနာဆက်စီမှာဖြစ်ပါတယ်။ဒီမှုကိုမြန်မာနိုင်ငံဘက်ကခုခံခြေပါဖို့နိုင်ငံတကာရှေ့နေအသစ်တရားငှားရမ်းထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်
။တယောက်ပဲနှုတ်ထွက်တယ်။ရခိုင်အဖွဲ့အစည်းကနှစ်ယောက်ကြံခဲ့တယ်။နောက်ထပ်အသစ်တရားကျွန်တော်ငှားထားပါတယ်3ယောက်ပါပဲ။
အသက်ငားထားတဲ့ရှေ့နေကဘယ်နိုင်ငံကဘယ်သူဖြစ်တယ်ဆိုတာကိုတော့လောလောဆယ်သူမသိသေးဘူးလို့လည်းဗိုလ်ချုပ်စော်မင်းထွန်းကပြောပါရယ် NLD အစိုးရလက်ထက်တုန်းက ICJ တရားရုံးမှာမြန်မာနိုင်ငံအတွက်ကနေဒါနိုင်ငံကရှေ့နေ William Shabas ကဦးဆောင်ခြေပါခဲ့တာဖြစ်ပါရယ်သူနှုတ်ထွက်သွားတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူးအခုပြန်လဲစတင်မဲ့ကြားနာပွဲမှာစစ်ကောင်စီကိုစားပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးနဲ့ရှေ့နေချုပ်ဦးဆောင်တဲ့အဖွဲ့လဲဒီကနေ့ဖေဖော်ဝါရီလ18ရက်နေ့မှာပဲThe Hague မြို့ကိုထွက်ခွာသွားပြီလို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။ GB ဆိုင်ရာဆက်ဆံရေးဝန်ကြီးကိုဥက္ကူလိုင်းရဲ့ဥပဒေရေးရာဝန်ကြီးရှင်းနေချုပ်ဒေါက်တာဒီကာဦးဦးစီး15ရောက်ဒီနေ့မနေ့ပဲကျွန်တော်မြန်မာနိုင်ငံကနေထွက်ခွာပါတယ်။ဒါတရားရင်ဆိုင်ဖို့အတွက်ဒီနေ့မနေ့ပဲထွက်ခွာပါတယ်။အဲကျန်တဲ့ကျွန်တော်နိုင်ငံသားရေးဝန်ကြီးဌာနကဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကတော့ကျွန်တော်တို့ဒါမြန်မာနိုင်ငံထဲမှာအဖွဲ့တစ်ဖွဲ့ကတော့ online နဲ့တူလို့တက်ပါမယ်။ကျွန်တော်အနေနဲ့ကတော့ရခိုင်ကတိုင်ရက်တီကျအတိုင်းပဲဒီတစ်ဖက်နိုင်ငံကဆွဆွဲထားတာတွေရှိတယ်ဆွဆွဲထားချက်တွေဒီဘုံမမှန်တဲ့အကြောင်းတွေဟိုဒီအဲမှာလည်းတော့ပြီးသွားဖြစ်ပါတယ်ကျွန်တော်ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီအခံစာတွေရခိုင်ပြည်နယ်မှာအကင်းတမတိုင်းဦးသိန်းလက်ထက်ကနေပေါ်ကြစုံစမ်းစစ်ဆေးလောက်ခါတဲ့အားတွေရှိတယ်သူရပိုင်းနဲ့စုံစမ်းစစ်ဆေးလောက်ခါတဲ့အားတွေရှိတယ်တမတော်နေနဲ့စုံစမ်းစစ်ဆေးလောက်ခါတဲ့အားတွေရှိတယ်ပြီးရင်ဒေသခံပြည်သူလူထုတွေနဲ့ကြေကြေရန်ကိုစုံပြီးအိမ်မြန်ထားတဲ့အားတွေရှိတယ်။ဒါတွေနဲ့တကွကျွန်တော်အနေနဲ့ကဆွဆွဲချက်များမှန်မှန်ကန်တဲ့အကြောင်းဒါတွေကိုကြေကြေပြတ်ပြတ်တင်ပြတော့ပါမယ်
။ Ranger ပေါ်လူမျိုးတုံးတက်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တရားစွဲထားတဲ့အမှုအတွေ့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းနိုင်ငံတကာရှေ့နေတွေပါတဲ့ဥပဒေပညာရှင်အဖွဲ့ဖွဲ့ထားပြီးမြန်မာနိုင်ငံကိုစားခုခံခြေပါဖို့ပြင်ဆင်နေပါတယ်။မြန်မာနိုင်ငံကိုစားပြုဖြစ်ရှင်းခွင့်အတွက် NUG နဲ့ ICJ တရားရုံးကိုတင်ပြလျှောက်ထားပေမဲ့တရားရုံးဘက်ကတစုံတရာတုံ့ပြန်ထုတ်ပြန်ခြင်းတော့မရှိသေးပါဘူး NUG ဘက်ကပြင်ဆင်နေတာနဲ့ပတ်သက်လို့စစ်ကောင်စီကတော့အခုလိုပြောပါတယ
်ဟိုကျွန်တော်လက်သတင်းတွေမှာတော့တွေ့နေရပါတယ်သူတို့ဘက်ကဆေးလွတ်မယ်ဆိုတဲ့အကြောင်းလည်းတွေ့နေပါတယ်ဒီမှာတော့ကျွန်တော်တို့အနေနဲ့ကတော့ဒီ ICJ ဘက်ကနေတရားဝင်ပေါ့နော်ကျွန်တော်တို့ရဲ့ဒါကိုယ်စားလှယ်ရဲ့နောက်သူတို့ သူတို့ရကိုယ်စားလှယ်ရို့တရားဝင်လက်ခံတဲ့အကြောင်းကြားတာရပြီဖြစ်ပါတယ်အကြောင်းကြားတာရပြီဖြစ်တဲ့အတွက်တူတို့ဒီနေ့နဲ့ဆေးလွှင့်ခြင်းဖြစ်ပါတယ်ဗျာ
ကုလသမဂ္ဂရဲ့မြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုနိုင်ငံကလက်ခံအသိမှတ်ပြုထားတဲ့အတွက်သူသာမြန်မာကိုယ်စားတရားရုံးကြားနာပွဲတရားဝင်တက်ရောက်ခွင့်ရှိတယ်လို့ NUG ကပြောဆိုထားပါတယ်အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုတရားရုံးကခြေပခွင့်ပြုရင်တရားဝင်အသိမှတ်ပြုရရောက်လိမ့်မယ်ဆိုပြီးထောက်ပြကန့်ကွက်မှုတွေလည်းရှိနေပါတယ်။အခုလိုမြန်မာအစိုးရဘော်တရားဆွဲထားတဲ့အမှုအတွေ့စစ်ကောင်စီဘက်ကရော NUG ဘက်ကပါကိုစားပြုခြေပဖို့ပြင်ဆင်နေတဲ့အပေါ်မြန်မာနိုင်ငံရေးလိလာတုံသက်သူဦးရထွန်းကအခုလိုပြောပါတယ်
။ဟုတ်တာတရားဝင်ကတော့ဒီငါးစက်ကရဲ့ကိုယ်စားလှယ်ကပဲတက်ခွင့်ရမှာဆိုတော့တရားဝင်စစ်ဆေးချက်တွေဟိုဟာတွေကတော့ထုံးနံအတိုင်းပေါ့နောက်ပါကြတော့ညင်းမယ်အဟိုဘက်ကဆွဆဲချက်တွေဆက်ပြီးတော့ဆွဆဲမယ်အဆိုတဲ့အခါကျတော့ဒီနောက်ပါကြအဆိုရနဲ့ပဲတရားစီရင်တာဆွဆဲတာဆွဆဲချက်ချလာဖြစ်လာလို့မယ်လို့ထင်တယ်ဆိုတော့ NUG ရဲ့ထွက်ဆိုချက်တွေဘာတွေကတော့အဲဒီဆွဆဲချက်တွေအတွက်တော့ဟောပေါ့ပံ့ပိုးတဲ့ဟောပေါ့အချက်လက်တွေတက်တွေဖြစ်မှာပေါ့နော်အဲအဲ့လိုသဘောတက်ရောက်သွားလို့မယ်ထင်တယ်အခုကဟိုကြည့်တဲ့အတိုင်းပဲဆွဆွဲထားတဲ့တက်အရာရှိတွေကတက်တမတော်ကာဝေးဦးဦးချုပ်ကနေကအစိုးရဖြစ်နေတဲ့ခါကျတော့ဟိုဒီဘက်ကတော့ဘလို့ပဲဆုံးပြဆုံးပြအရာတွေကိုဖြတ်ပြီးတော့အဲ့ဆုံးပြချက်တွေကိုအကောင့်ထဲပေါ်လိမ့်မယ်လို့ကျွန်တော်ကမထင်ဘူး
။ရခိုင်ပြည်နယ်မှာ2018ခုနှစ်ကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအခြေခံတဲ့ပြည်ပကအတွင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာစိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုမြောက်တယ်လို့ကုလသမဂ္ဂကပြောထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာစစ်တပ်ကတော့ဒီဆွဆွဲချက်တွေကိုညှဉ်းဆန်ထားပါတယ်ဒါပေမဲ့ရိုဟင်ဂျာတွေလူမျိုးတုံးတက်ပြတ်ခံခဲ့ရတယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ကို2019ခုနှစ်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်ရှင
် ICJ ကြားနာပွဲတွင်မခင်ပြူတွေပြောပြတော့တာပါကိုမြအေးကိုဝေမိုးနိုင်တို့အမှုအခြေအနေနဲ့ရခိုင်ကိုဗစ်သတင်းတွေမတိုင်ခင်မိုးပြဘက်ကဒီကနေ့အချိန်နဲ့ယဉ်ကြည့်အောင်ပါရှမ်းပြည်နယ်မိုးပြမြို့နယ်ထဲမှာစစ်ကောင်စီတပ်တွေဒီကနေ့လည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်မိုးပြမြို့တောင်ဘက်ဝါရီစူးဖလိုင်ရွာဘက်မှာစစ်လေယာဉ်တွေနဲ့လာပြီးတော့ပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြား၃ရက်စတိုက်ဒီကနေ့အစောပိုင်းကတိုက်ပွဲပြင်းထန်ခဲ့ပြီးညနေပိုင်းမှာလေကြောင်းနဲ့တိုက်ခိုက်တာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံမတ်စုမွန်ပြောပြပါမယ
်ရှမ်းပြည်နယ်မိုးပြမြို့အစွန်ဘက်မိုးပြမြို့နယ်ဝါရီစုဖလိုင်ကျေးရွာတဝိုက်မှာဖေဖော်ဝါရီလ18ရက်နေ့တောက်ကြနေ့နေ့လယ်ပိုင်းကလေးကစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။ညနေပိုင်း 9:00 နာရီကျော်လောက်မှာတော့စစ်တပ်ကလေယာဉ်တွေနဲ့ပါတုံပစ်ခတ်ခဲ့ပါတယ်။ဝါရီစုဖလိုင်ကျေးရွာတဝိုက်လေကြောင်းကနေပစ်ခတ်နေတာကိုဒေသခံပြည်သူတို့ကအခုလိုပြောပြပါတယ်
။အဲအခုကစစ်လေယာဉ်ဝဲပြီးခုနလုံးချက်ပြေးနေပြီးအခုကပြည်နေနော်ပြည်နေပြီပြည်နေပြီလေရင်နဲ့လေရင်နဲ့ပြည်နေပြီခုလက်ရှိတိလေးနဲ့ခဏမစင်းပါခဏအဲဒီဟိုဝါရီစုပလိုက်ထက်မှာခဏဝါရီစုပလိုက်မှာရွာမှာတူပြီ
အဲ့ဒီဘက်မှာညနေ 9:00 နာရီကျော်တဲ့အထိတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းနောက်ထပ်ဒေသခံကပြောပြပါတယ
်ခုလည်းချစ်နေတယ်ခဏအခုကလုံနေတော့ပဲခဏပြစ်ခတ်နေတော့ပါလက်ရှိမိုးပြေဝါရီစုပလိုက်နာကဝါရီဝါရီစုပလိုင်းရွာရဲ့ဝီတဲကူတို့ရွာမှာပြိခတ်မှုဖြစ်နေတယ်။ဟိုနှစ်နာရီကလေးအစဖြစ်ပါလေ။ခုကမပြေးသေးဘူးခင်ဗျာ။ခုကဖြစ်နေတော့ပဲ။မပြေးဆုံးသေးဘူးခင်ဗျာ။မြို့ပေါ်ဖက်မှာတော့မရှိသေးပါဘူး။ဒါပေမဲ့သူကဘူပဲမြို့ရဲ့အစွန်ဖက်မှာတောင်ဖက်ပေါ့နော်။အမှဖြစ်နေတယ်ခင်ဗျာ။တိုက်ပွဲဖြစ်နေပါတယ်။
ကြာပါပရင်းနေ့ကလည်းမိုးပြဲမြို့မှာနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပြီးညပိုင်းရောက်ချိန်မှာတော့စစ်တပ်ကတိုက်လေရင်တွေပါတုံပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။မိုးပြဲမြို့ထဲမှာဒီကနေ့တိုက်ပွဲတွေမရှိပေမဲ့စစ်တပ်ဘက်ကတနေ့လုံးလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့နောက်ထပ်မြို့ကတူကပြောပါတယ်
။သူကသူထုတမနဲ့လုံးလက်နဲ့ကြီးကြတယ်ပဲ။တုံတုံတုံတုံနဲ့ဒီကောင်ဒီဖက်ပဲထုမထင်နဲ့တိုက်ပွဲတော့မဖြေလောက်ဘူးဒါမဲ့လက်နဲ့ကြီးတန်တော့ဆက်တိုက်ကြရတယ်
ဒီတိုက်ပွဲတွေဆက်ဖြစ်ခဲ့တဲ့ဝါရီစုဖလိုင်ကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်တွေတပ်ဆွဲနေရယူထားလို့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဝါရီစုဖလိုင်ကျေးရွာမှာတော့မနေ့ကနေဒီကနေ့အထိနေအိမ်50ကျော်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံကပြောပါတယ
်ကျွန်တော်မိုးပြဲကျေးရွာအုပ်စုထဲမှာပဲဝါရီစုဖလိုင်ရွာကအလုံးအိမ်ခြေက50ကျော်လောက်လောင်သွားတာပေါ့ဗျာ
มันเนี่ยก็อ๋ออ่าหลองท่าอันนี้แบบเออเงาเสียต้องเสียได้บ้างนะดีเอ็กอ่ะอารมณ์เนี่ยเออต้องเสียจะจอดแล้วท่าหลองตัวเลยดีเอ็กซึ่งการเสียแล้วเนี่ยจีเรียวกลิ้งเอ็ดอุบาวีเอเยต้าปิดดูคนอื่นแล้วเนี่ยจีที่มาทำยาชีเกเรลูเล่โมเบียปราฮิดาลูมุกุนีเอติงอาเปียวบาร์เอ
นั่นเองอะเนี่ยคุณเชิงที่ว่าคนในยาเราชินเลยชินยาตาที่ดูดีกว่าเนาะคนในยาเราชินเลยชินเขาเขาเลี้ยงเราแต่ยาป่าเมย์ก็มาเลี้ยงยาป่าเมย์จนเราอยากจะที่ดีกว่าเนาะแต่ช่วงเจ้าดีพงศ์ที่เจ้ามาวันนั้นมีเนี่ยนะมาเลี้ยงเนี่ยที่อาเจ้าว่าละจนเราที่ว่าละก็ต่อเรื่องที่ไปพงศ์ที่เจ้าที่เราเลี้ยงยาเจ้าเราสู้เราเลี้ยงเรื่องที่ไปเนาะเลี้ยงยาเลี้ยงชุมมาเราบุชินะวันนั้นก็เอ็มมาเลี้ยงยาเลี้ยงวันนี้
ที่ไหนเนาะอืมเนี่ยนี่สุขภาพอะไรเนาะปุ๊กเอาเงินเนาะคุณลุงโมเบียมอยู่ในมาใจเบื่อเรื่องนี้ราจาท่านเนี่ยชีเรตีตาแข่งปีตุเรียห้าโอเบียเอ็มเบียบีโร่อาจจะเป็นเรื่องของทวีตเองชาวเนเธอร์ยาบาร์เลยสิเบียดูขาดเรื่องเดียวเนเธอร์ยาเอ็มเบียสายต่อยเนี่ยเย็บอกูนี่เลยโลกอันนี้บาร์เลยใช่โมเบียไปเรื่องนี้ได้เบื่อชีเนี่ยมาสมมติแบบว่าไอ้มากูวิกูร่าเบล่ามีอะไรเลยมีจากินที่ยาบาร์ไหม ซึ่งเช่นเดียวกับการสอนดูพิเศษกุมยาเอ๋ป๋อป้อมงานงานกาวีเนี่ยที่อาศัยทาร์เรมุกุมาลาจุดียาบ้ามาเมนชาบุชิบาร์เลยมองยามเป็นมาตั้งแต่ลุงเอ๋การสอนดูพิเศษเป็นทารีลูดีมีอะไรกูเวมูนายงูเลยตู้บอดีอาศัยทาร์เรมุดีเรก้าหนึ่งมุกุสวยเจ็ดเดนเดมันเต้เสียดเดนปัตเต้ส่งพิมพ์เมลุตียาบาร์เลยซึ่งการสิกาพันทาร์เรแต่จ้าลูกชาดูการสอนดูช่วยมุนเอาเสด็จเชนีเจ้าของงานบีบูเรตินมาสุญญ์มุกับพิบาร์เมย์
เสด็จอาณาเตียนเนี่ยนัทท้องนัทเสด็จคุณเนี่ยเฟเบอร์รีลาเตียนี่เลยค่ะพันสิบขันทายาเร่เชื่อเชื่อมิวเซ่กางสังที่เอาเพื่อตัวกุมยาอีอปอลูมิโอสุดคุณเนี่ยคือเพื่อมุจุลอ่างต้องสอบสายเดือดสุดเลยจากสถานที่ปมมาง่ายง่ายกางเงินเนี่ยที่อาศัยทาวาเร่ที่อังกฤษอ่ะปีเตอร์ชาวเลจโกมาลาเตียนี่มาปีอามาเพื่อบีโร่มาลาเลวัยมาอังกฤษอ่ะส่งเพื่อชาลีเมลุตุเยชินีกับเบียวาเร่
ปุ่มยาอีอ่ะแต่ว่ายังมีอายุเก่าเจ้าตัวเจ้าค่ะเส้นเลือดตุ่มเสียตัวอีกคนนั้นตัวเองมันทำมาเปล่าอ่ะมาตัวบาร์เรทุกเช้าเลยสิโรตัวผู้ได้ชาววิจารณ์เลยอีเมลจะเอาวัตถุเรื่องว่าตัวจุลเงินเราดึงตัวเลยเราวาร์เรน่าเอ็กโคเอ็นซีเรามาทุ่งอะไรเตรียมเรามาทุ่งอะไรใส่ตัดติดยาตัวเลยนาวีพีเรนยังยังยังมาตัวนับพัดตัดติดเลยที่เรามาทุ่งอะไรเสร็จแล้วเอาไปยังเราตัวตัดติดยาตัวเลยเช่นเอาน้าไปจอดไปจอดมาชีวิตเราลากงเงี ဆောင်တဲ့ကတော့ကျမပေးမယ်ပေါ့နော
်စစ်ကောင်စီကဖမ်းဆီးထားတာတစ်နှစ်ကျော်ရှိနေပြီဖြစ်တဲ့ကိုမြအေးမှာနှလုံးရောဂါအပြင်နှလုံးနဲ့ပတ်သက်တဲ့ရောဂါအခန့်ကြောင့်ထောင်တွင်းမှာခြေထောက်ထဲပိုးဝင်ခဲ့လို့ခွဲစိတ်ကုသမှုခံထားရပါတယ်အခုအချိန်ထိခြေထောက်ရောင်နေတဲ့အတွက်အသွားအလာအထိုင်အချခက်ခဲနေတယ်လို့သူရဲ့ရှင်းနေကပြောပြပါတယ်
အဒီနီယာအပြင်းသိအောင်သူ့ရောဆိုတာရက်ချင်းလို့ပြေးထုတ်ပါတယ်ချက်ထွက်လာဆိုတာဟိုရုံကြီးဟိုအများနဲ့သေးရုံရက်ချင်းပြက်ပြလာတော့ထောင်ကနေခုပြပြထားတယ်ခြေထောက်ကရောင်နေပါတယ်မတက်တာပါဘူးအဲ့တော့သူကသူ့မှုကိစ္စတွေအားလုံးရှင်းနေဒီမှာဒီဆက်မိုက်ကိစ္စကိုဆက်သွားမယ်လို့လည်းပြောပါတယ်ရှင်ဒီအကောင်းရဲ့မှမရှိဘူးရှင်ခြေထောက်ကြီးကအများနဲ့ရုံထုတ်လာတိုင်းရောင်နေပါတယ်
COVID-19 ကရောဂါတတိယလှိုင်းမဖြစ်ခင်ကလည်းထောင်တွင်းမှချော်လဲလို့တတိမေမျောသွားခဲ့တဲ့အတွက်ဆေးရုံတဲ့ကုသမှုခံယူခဲ့ရပါသေးတယ်။2014ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်ကတရုတ်နိုင်ငံသားဖြစ်သူမင်းသိန်းဆိုသူနဲ့အီးမေးလ်ကနေတဆင့်ဆက်သွယ်ပြောဆိုခဲ့တာတွေနဲ့ပတ်သက်လို့ကိုမြအေးဟာလူမျိုးတစ်ခုနဲ့တစ်ခုကြားမှာပဋိပက္ခဖြစ်အောင်လို့လှုပ်ဆောင်ခဲ့တယ်လို့ဆိုပြီးမင်္ဂလာတောင်ညွတ်မြို့နယ်ဒူရဲမှုစော်မင်းဆိုသူကသူ့ကိုတရားလိုလှုပ်ပြီးတရားစွဲထားတာဖြစ်ပါတယ်။ဆီယနာတိမ်ပြီးနောက်ပိုင်းမုံရမျိုးမှာဧပြီလ15ရက်နေ့ကကားနဲ့တိုက်ပြီးဖမ်းဆီးခံခဲ့ရတဲ့မုံရပင်မတပိတ်လူငယ်ကောင်းစာကိုဝေမိုးနိုင်ကိုလည်းသူ့ပေါ်ဆွဲထားတဲ့အဖို့နှစ်ခုအတွက်ဆွဲချက်တင်တဲ့မတဲ့ဆုံးဖြတ်ချက်ကိုရှေ့တည်ပတ်ထဲမှာချနိုင်ခြင်းရှိတယ်လို့မိသားစုဝင်က VOA ကိုပြောပြပါရတယ်။ဗန်ဒါလူလူတီများတဲ့ကိုဝေမိုးနိုင်အပေါ်အမှုပေါင်းရှင်းမှုနဲ့စစ်ကောင်စီကတရားစွဲထားပြီးတော့အဲ့ဒီထဲကလူတက်မှုပြန်ပြီးဆွဲမှုနှစ်ခုအတွက်ပထမဆုံးဆွဲချက်တင်မတဲ့ဆုံးဖြတ်မှာပါ
အမှုကတော့ဇလန်ကိုဖမ်းဆီးမှုကဟိုလာမဲ့ဟို27ရက်နေ့မှာပေါ့နော်ဆွဲချက်တင်ပါမယ်ရင်းနှစ်ယောက်တည်တဲ့အမှုကလူတက်မှုပေါ့နော်လူတက်မှုထဲမှာပါတယ်လို့ဆွဲခံရတဲ့အမှုကကျွန်တော်တို့23ရက်နေ့မှာဆွဲချက်တင်မှုရှိတယ်လို့ပြောပါတယ်ရှင်ဟုတ်ကဲ့ဒါပေမဲ့တရားသူကြီးရဲ့အနေထားရဲ့နောက်လာမဲ့တတိအမှုလိုက်ရရှိနေပါ냐ပေါ့နော်တကယ်မရှိအစဉ်ပြေတဲ့အားလုံးစစ်နိုင်ပါဝင်နိုင်တယ်ဆိုတဲ့နေ့မှာတော့ဆက်ကြတင်ပြမယ်ဖြစ်ပါတယ
်စစ်ကောင်စီဘက်ကထုတ်ပြန်ထားတဲ့အရာကိုဝေမိုးနိုင်အပေါ်ရာဇတ်တကြီးပုံမှ
ပုံမှန်၃၄၃၄၃၄၄၄၃၉၅၅၉၀အပြည့်ရာသတ္တကြီးပုံမှန်၁၈နှစ်တည့်၁၂၄၅၀၁နှစ်စတဲ့ပုံမှန်တွင်နဲ့တရားစွဲဆိုထားပါတယ်ပုံမှန်၃၀၀နှစ်အတွက်အမြင့်ဆုံးတည်တဲ့အထိချမှတ်နိုင်ပြီးတော့ပုံမှန်၃၄၀နှစ်အတွက်ကအမြင့်ဆုံးထောင်တန်တစ်နှစ်ချမှတ်နိုင်တယ်လို့ပြထန်ထားပါတယ်ကိုမြောင်ကြီးနဲ့ကိုဝေမိုးနိုင်တို့အမှုတွေနောက်ဆုံးချိန်နေမဆုမြတ်မှုပြောပြသွားတာပါအခုတော့ က်ခံရသူ၉ဦးဒီကနေ့တွေ့ရှိခဲ့တယ်လို့ရခိုင်ပြည်နယ်ပြည်သူ့ကြမ်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်က VOA ကိုပြောပါတယ်စစ်တွေတက္ကသိုလ်ကပညာရေးဝန်ထမ်း50ကျော်နဲ့လေရင်နဲ့ခီးသွားမဲ့သူအယောက်20ကျော်မှာကိုဗစ်ရောဂါတွေ့ခဲ့ပြီးတဲ့နောက်သူတို့ရဲ့ဓာတ်ခွဲနမူနာတချို့ကိုရန်ကုန်ပို့ပြီးဓာတ်ခွဲစစ်ဆေးခဲ့တာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုရနိုင်ပြောပြပါမယ်
ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်ကပညာရေးဝန်ထမ်း50ကျော်နဲ့လေနဲ့ခီးသွားမဲ့သူ20ကျော်မှာကိုဗစ်ရောဂါအခုရပိုင်းစစ်ဆေးတွေ့ရှိခဲ့ပါတယ်။အဲ့ဒီအတီးပြူလူနာတွေတဲက9ဦးရဲ့နမူနာကိုရန်ကုန်ကိုပို့ပြီးလက်ရှိကူးစက်နေတဲ့ကိုဗစ်မျိုးကွဲတဲ့ Omicron Home Hope စစ်ဆေးခဲ့ပါတယ်။စစ်ဆေးမှုတွေအရနမူနာ9ခုလုံး Omicron ကိုဗစ်ကူးစက်နေကြသူတွေဖြစ်တယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်က VOA ကိုအတီးပြူပြောပါတယ်။
90ဆိုတာကတော့ကျွန်တော်တို့စစ်တွေတက္ကသိုလ်မှာကျွန်တော်တို့အများဆစ်လိုက်တာပေါ့အများဆစ်လိုက်တော့အဲ့မှာအဲ့ဒီတက္ကသိုလ်ကနေ50လောက်ထွက်တာပေါ့အဲ့တော့တခြားလင်းစည်းစည်းတွေနဲ့ပါရင်90ကျော်သွားတာပေါ့90ကျော်လဲဟိုဟာဘာနောက်နေ့မှာတော့ကျွန်တော်တို့28ယောက်တွေ့တယ်တို့နောက်မနေ့ရဆိုတော့52ယောက်တွေ့တယ်တို့တွေ့တော့တွေ့ပါတယ်တွေ့တယ်ဆိုတာဘာကြောင့်လဲဆိုစစ်တပ်များလာလို့လဲတွေ့တာများလာတာပေါ့နော်ကျွန်တော်တို့တယောက် positive ထားလို့ရှိရင်သူ့ရဲ့ contact တွေကိုကျွန်တော်တို့ကစစ်ပါတယ်အဲ့တော့တယောက်ကလို့ရှိရင်သူ့ပတ်ဝန်းကျင်မှာ9ယောက်ဖြစ်စေတော့ positive တွေပါလာတာပေါ့အဲ့တော့တယောက်တွေ့လို့ကျွန်တော်တို့ contact ကိုဆစ်လိုက်တယ်အဲ့ဒီတည်းက positive ဖတ်ပြန်ရင်လည်းအဲ့ဒီလူရဲ့ contact ကိုဆစ်တယ်အဲ့လိုမျိုးတွေနဲ့ကျွန်တော်တို့ညံ့ဆစ်တာဖြစ်တဲ့အတွက်ညံ့တွေ့လာတာလည်းဖြစ်နိုင်ပါတယ်ဟုတ
်အခုလိုပညာရေးဝန်ထမ်းအများအပြား covid ကူးစက်မှုတွေရှိလာနေတာကြောင့်စာသင်ကျောင်းတွေမှာ covid စီးကန်းတွေတင်းကျပ်ထားတယ်လို့ဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
ကျွန်တော်တို့ကတော့ဒီစာသင်တဲ့အချိန်မှာလဲကျောင်းမှာဆရာမလိုက်နာရဖို့အချိန်နေဆရာကျောင်းသားလိုက်နာဖို့အချိန်နေတော့ကျောင်းကိုလာဖို့တဲ့အချိန်မှာမိဘအုပ်ထွန်းသူတွေလိုက်နာရမယ့်အချိန်နေဒါတွေနဲ့ကျွန်တော်တို့ဟိုကျမ်းမိုင်အသိပညာပေးပြီးတော့ train ဆောင်ရနေပါတယ်ဟုတ်ကဲ့ပါအဲ့တော့သူပြည်သူတူတယောက်ချင်းကလည်းမိမိကိုယ်ကိုမကူဆက်အောင်ညီထိုင်မှုကတော့အရေးကြီးတယ်ပေါ့နော်ဟုတ်အဲကကျွန်တော်တို့ပုံမှန်လုပ်နေပါတယ်ကျမကြီးအသိပညာပေးတဲ့အပိုင်းကကျွန်တော်တို့ဘေဘုတ်ထောင်တာတွေရှိတယ်မိုင်းနဲ့အော်ရာတွေရှိတယ်ဒါကတခြားနည်းနဲ့ထောင်တာတွေကလည်းဥပမာမီတာတို့ထရေးအုပ်တို့ပြန်ဆက်တို့ကဒါဆောင်ရနေတာရှိပါတယ်ဟုတ
်ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေပေမဲ့ပွင့်လင်းရသည့်ဖြစ်တာကြောင့်ပွင့်လင်းသပင်တွေလည်းများပြားနေသလိုပြည်သူတွေအနေနဲ့လည်းကိုဗစ်စီကံလိုက်နာမှုမရှိသလောက်နည်းပါးနေတယ်လို့စစ်တွေဒေသခံတဦးဖြစ်တဲ့မခိုင်ခိုင်ဦးကပြောပါတယ်
ကိုဗစ်နဲ့ပတ်သက်ပြီးကြရဆွေးမှုရှာဆိုတော့လေနည်းရရှိရတော့ဘာလို့ဆိုတော့ဒီကိုဗစ်ကလုံးဝပျောက်သွားတဲ့အခြေအနေမျိုးမဟုတ်ပေမဲ့ဒီတိုးလာတဲ့ပျောက်သွားလာအဲ့လိုမျိုးဖြစ်နေပေါ့နော်နောက်တစ်ခုကကျတော့ခိုင်မားကျတော့ပွေးတဲ့အရန်များပေါ့ပွေးတဲ့အရန်လုံးလာလဲတွေ့တယ်ဒါပေမဲ့ဒီဈေးတောင်းတဲ့အမျိုးလူတွေတိုးဝေးတောင်းနေကြတော့တိုက်ပြီးတော့မဆက်တာမတွေ့ရဘူ
းရခိုင်ပြည်နယ်မှာ2021ခုနှစ်အောက်တိုဘာလလောက်ကစတင်ပြီးတော့ကိုဗစ်ကူးစက်မှုတွေမရှိသလောက်နည်းပါးခဲ့ရကနေဒီလအတွင်းမှာတဖန်ပြန်ပြီးတော့ကူးစက်မှုတွေမြင့်တက်လာတာကြောင့်ပြည်သူတွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းချက်တွေကိုလိုက်နာဖို့လဲကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ဖေဖော်ဝါရီ18ရက်နေ့ကြာသပတေးနေ့အထိရခိုင်ပြည်နယ်မှာကိုဗစ်အတည်ပြုလူနာ9300ကျော်ရှိပြီးသေဆုံးသူ900ကျော်နဲ့လက်ရှိဈေးကူးသမှုခံယူနေရသူ186ဦးအထိရှိနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့စည်ရင်းအရသိရပါပါတယ်ခင်ဗျာ
ရခိုင်မှာကိုဗစ်ကူးစက်သူအရေအတွက်တိုးလာနေတဲ့ကြောင်းကိုရနံပြပတ်သွားတာပါ VOA မြန်မာပိုင်းရဲ့တောက်ကြညာဘက်ဗီဒီယိုရုပ်သံတွေအစီအစဉ်တွေကိုည10နာရီတိဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းရဲ့ website နဲ့ Facebook YouTube တို့မှာလည်းပဲထုတ်လွှင့်ချိန်တွင်တိုက်ရိုက်နားဆင်နိုင်ပါတယ်မကြခင်အစီအစဉ်ဒုတိယပိုင်းကိုဆက်မှာဖြစ်ပြီးတော့သတင်းပတ်စေကဏ္ဍတွေကိုထုတ်လွှင့်မှုရှိတာမှုဆက်လက်နားဆင်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American တန်ရဲ့ဖေဖော်ဝါရီလ18ရက်တောက်ကြညာဘက်ရေဒီယိုရုံးသံလွှင့်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါ။အခုအစီအစဉ်ဒုတိယပိုင်းမှာအမျိုးသမီးကန်တာသုဒ္ဓဆွန်လေးအမေရိကန်တခွင်သိပ္ပံနဲ့နှီးပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုထုတ်လွှင့်မှုရှိတဲ့အရင်ဆုံးတော့အမျိုးသမီးကန်တာကိုနားဆင်ရအောင်ပါ။တက်တော်95နှစ်ရှိပြီဖြစ်တဲ့ပြည်တွင်ပြည်မာကြီးဒုတိယမြောက်အဲလစ်ဘက်ဟာဒီနှစ်ဖေဖော်ဝါရီလထဲမှာပဲနန်းသက်290ပြည့်သွားပါပြီ။ကဘာပေါ်ကနန်းသက်အရှိဆုံးဘရင်ဘရင်မတွေရဲ့ထိတ်ဆုံးကနေပါနေတယ်လို့ပြည်တွင်သမိုင်းမှာလည်းသူ့လောက်နန်းသက်ရောတက်တော်ပါရှိတဲ့ဘရင်ဘရင်မမရှိဘူးသေးပါဘူး။အခုလိုနန်းသက်290ပြည့်စီမှာပဲဒေါ်ဝင်မီသားစုရဲ့အနာဂတ်နဲ့ပတ်သက်လို့မေးခွန်းထုတ်တာတွေလည်းရှိနေပါတယ်။ဘရင်မကြီးအဲလစ်ဘက်နဲ့ပတ်သက်လို့သမိုင်းပညာရှင်တွေအပါအဝင်ပြည်တွင်ပြည်သူတွေကဘယ်လိုများသဘောထားကြပါသလဲ။တော်ဝင်မိသားစုရဲ့အနာဂတ်အလားအလာကရောဘာတွေဖြစ်လာနိုင်ပါသလဲဆိုတာတွေကို AP နဲ့ Riders သတင်းတွေကိုစူးစီးပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ There's a path we must choose sometime Gotta stand up and fight sometime1952ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာခမဲတော်ဆရမမြောက်ဂျော့ချ်ဘရင်ကြီးနှက်ရွာဆန်သွားတဲ့အတွက်ဗီဒီဘရင်မကြီးဒုတိယမြောက်အဲလီဇဘက်ထီးနဲ့ရက်ရွာကိုဆက်ခံလာခဲ့တာအခုဆိုရင်တော့တော်ဝင်နန်းတန်290ပြည့်သွားခဲ့ပါပြီ။ဗီဒီသမိုင်းမှာတော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျွဲမှာအခုလိုအနှစ်90အထိထီးနဲ့ရက်ရွာဆက်ခံနိုင်ခဲ့သူမရှိခဲ့ဘူးလို့ကမ္ဘာသမိုင်းမှာလည်းဒီလိုနန်းတန်ရှိတဲ့သူအနည်းချင်းသာရှိပါတယ်။ဒါကြောင့်ပြည်တွင်တော်ဝင်မိသားစုအတွက်ကတော့ဘရင်မကြီးနန်းတန်290ပြည့်သွားတာကထူးခြားတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်ပါတယ်
။ 70 years is unprecedented for a British monarch.
ဘရင်နန်းသက်မှာနှစ်ပေါင်း90ဆိုတာဘယ်တော့မှမရှိခဲ့ဘူးပါဘူး။ဘရင်မကြီးကထူးထူးခြားခြားသမိုင်းဆန်ချိန်ချိုးလိုက်တာဖြစ်ပါတယ်။သူ့အသက်20ကျော်အရွယ်ထီးနှက်အရအရဆက်ခံခဲ့တဲ့1950ပြည့်လွန်နှစ်တွေအထိဘရင်ကိုပြန်ပြီးကြည့်မယ်ဆိုရင်နှစ်ပေါင်း90အတွင်းမှာအပြောင်းအလဲတွေအများကြီးဖြစ်ခဲ့ပြီးပါပြီ။ဘရင်မကြီးကတော့ခုထိရှိနေဆဲဖြစ်ပါတယ
်။ London City တက်သူကပေါမောက်ကAnna White Look ပြောတာပါ PD ဘီမာကြီး Elizabeth ဟာသူ့ရဲ့နန်းသက်290ကာလအတွင်းခေတ်စနစ်အပြောင်းလဲတွေကြားအဆိုးအကောင်းအခြေအနေမျိုးစုံကိုတည်တည်ငြိမ်ငြိမ်နဲ့အောင်အောင်မြင်မြင်ကျော်ဖြတ်နိုင်သူအဖြစ်လူသိများပါတယ်စီမင်းခံဘရင်တစ်ပါးကျင့်သုံးရတဲ့စံနှုန်းတွေနဲ့အညီအကောင်းဆုံးကျင့်ကြံနေထိုင်ခဲ့သလိုနိုင်ငံရေးမှာပတ်လိုက်မှုကင်းကင်းရပ်တည်သူတိုင်းပြည်ရဲ့အချက်အဲကာလတွေမှာလည်းပြည်သူတွေတစုတစည်းတည်းရှိအောင်စိတ်ခွန်အားနဲ့ဦးဆောင်မှုပေးနိုင်သူအဖြစ်အများကအသိမှတ်ပြုကြပါတယ်ဘီမာကြီးအဲလီဇဘက်ဟာအင်မတန်ကိုးမှထူးခြားတဲ့ကမ္ဘာပေါ်ကရှာရှာပါပါပုံကိုယ်တူပါလို့သမိုင်းပညာရှင်ဟူဂိုဖီကတ်စ်ကပြောပါတယ
် The fact that she has presided over changing Britain
ဒီနေ့ရပြောင်းလဲလာတဲ့ကာလတစ်လျှောက်လုံးသူဟာတည်တည်ငြိမ်ငြိမ်ရည်ရည်မမွန်နဲ့ဖောက်ပြန်ပြောင်းလဲမှုမရှိဥဆောင်မှုပေးနိုင်ခဲ့ပါတယ်ဒါကလူတိုင်းသူစီကတင်ယူတဲ့အရာပါအနှစ်90လုံးဒီလိုထိမ့်သိမ်းနေထိုင်နိုင်ဖို့ဆိုတာဘယ်သူမှသူ့လိုလုပ်နိုင်မယ်မထင်ပါဘူးတာမန်မဟုတ်တဲ့အင်မတန်ကိုထူးခြားတဲ့သူမျိုးပါဒါကိုအတိမတ်ပြုဂုံပြုတင်ပါတယ
်။ဘီမကြီးတယောက်ဖြစ်လို့ထောင်လွှားမောက်မာတာမျိုးမရှိပဲရိုးရိုးရှင်းရှင်းနေထိုင်ပြီးခင်းနဲ့အညီပြောင်းလဲလာတဲ့အခြေအနေတွေကိုနားလည်လက်ခံကျင့်သုံးသူလို့သမိုင်းပညာရှင်တွေကအတိမတ်ပြုပြောဆိုကြပါတယ်။ဒါကြောင့်လဲပြည်တွင်သမိုင်းမှာတခြားသောနိုင်ငံခေါင်းဆောင်တွေနဲ့မတူပဲလူအများရဲ့လေးစားချစ်ခင်မှုကိုအချိန်အကြာကြီးရထားတဲ့သူဖြစ်ပါတယ်။တော်ဝင်မိသားစုသမိုင်းကြောင်းတွေကိုနားလည်တက်ကြွတဲ့သမိုင်းပညာရှင်ရောဘတ်လက်စီကလည်းဘီမာကြီးနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုပါတယ
် She's always seen herself as part of a system.
သူကသူ့ကိုယ်သူစနစ်တစ်ခုရဲ့အစိတ်အပိုင်းလို့ရှုမြင်နေတူပါ။မောက်မှထောင်လွှားခြင်းမျိုးမရှိပါဘူး။တော်ဝင်မိသားစုတွေထဲမှာငါတို့သာရေးပါဆုံးငါတို့သာအရာရာဖြစ်တယ်ဆိုတဲ့လူတချို့ရှိကောင်းရှိပါလိမ့်မယ်။ဒါပေမဲ့အောင်မြင်တဲ့ပြည်တွင်ပြည်တွင်အားလုံးကတော့လည်းလျောညီတွေဖြစ်အောင်နေခဲ့ကြသူတွေပါ။သူတို့ဟာသူတို့ထက်ပိုပြီးကြီးမားတဲ့အဖွဲ့အစည်းတစ်ခုရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်ဆိုတာကိုနားလည်ပြီးလူတယောက်ချင်းစီထက်ပိုပြီးအရေးကြီးတဲ့အရာတွေရှိတယ်ဆိုတာကိုလက်ခံထားကြသူတွေပါဘီမာကြီးကလည်းအဲ့လိုပုဂ္ဂိုလ်မျိုးပါပဲဆက်ပြီးတော့လေသူအဲ့ဒီလိုပဲနေသွားမှာပါအခု290ရေတုမှလည်းပြည်သူတွေကဒါကိုဂုဏ်ယူဆင်နွှဲကြမှာပါတော်ဝင်ဘီမာကြီးရဲ့ခန္ဓာထဲဝါမှုသူ့ရဲ့ရက်တီနေထိုင်မှုနဲ့အလေးထားမှုတွေတောင်းပန်မှုအကောင်းဆုံးထမ်းဆောင်နိုင်မှုတွေကိုဂုံပြုဆင်နွှဲကြမှာပါ
။ဘီမာကြီးအဲလီဇဘက်အနေနဲ့
ကျန်းချမ်းမာမာနဲ့နောက်ထပ်နှစ်အနည်းငယ်အထိထီးနှံမှာဆက်ရှိသွားနိုင်မယ်ဆိုရင်တော့ကမ္ဘာပေါ်မှာလက်ရှိနန်းသက်အရှိဆုံးပြင်သစ်ဘီယင်14ယောက်မြောက်လူဝီကိုကျော်ပြီးကမ္ဘာနန်းသက်အရှိဆုံးဘီယင်မှာတစ်ပါးဖြစ်လာနိုင်တယ်လို့ပညာရှင်တွေကပြောဆိုကြပါတယ်လက်ရှိမှာတော့ပြင်သစ်လူဝီဘီယင်ကနန်းသက်82နှစ်ကျော်ရှိခဲ့တာကြောင့်ကမ္ဘာနန်းသက်အရှိဆုံးဘီယင်ဖြစ်ပြီး2016ခုနှစ်ကနတ်ရွာဆန်သွားခဲ့တဲ့ထိုင်းဘီယင်ဘူဝီဘောအဗ်ဒူရာဒက်ရှ်ကနန်းသက်290နဲ့126ရက်ရှိပြီးကမ္ဘာဒုတိယနန်းသက်အရှိဆုံးဖြစ်ပါတယ်။ဒါကြောင့်ဘီယင်မကြီးအဲလိဇဘက်ကိုနောက်ထပ်နှစ်အနည်းငယ်ထိနှံမှာဆက်ရှိနေမှုမျှော်လင့်သူတွေအများပြားရှိနေတယ်လို့ဘီယင်မကြီးမရှိတော့တဲ့နောက်ပိုင်းတော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကလည်းရှိနေပြန်ပါတယ်။ပြမကြီးကိုလေးစားချစ်ခင်သူတွေများပေမဲ့တော်ဝင်မိသားစုနဲ့ပတ်သက်လာရင်တော့မိခွန်းထုတ်ဝေဖန်မှုတွေကခေအဆက်ဆက်ဆိုသလိုရှိလာခဲ့တာပါ1980ပြည့်လွန်နှစ်တွေကသားတော်ကြီးအင်ရှင်မင်းသား Charles နဲ့အခုချိန်မှာကွယ်လွန်သွားပြီဖြစ်တဲ့မင်းသမီး Diana တို့ရဲ့အိမ်ဆောင်ရေးပြဿနာကနေနောက်ပိုင်းကာလတွေမှာလည်းသားလက်မင်းသား Andrew ကအရွယ်မရောက်သေးတဲ့မင်းကလေးငယ်တယောက်ကိုမဖွဲမရလိမ့်ဆက်ဆံခဲ့တယ်ဆိုပြီးဆွဆွဲခံရတာရှိတယ်လို့မြင်းတော်မင်းသား Harry နဲ့ချင်းရတော် Meghan တို့တော်ဝင်မိသားစုကနေခွဲထွက်သွားခဲ့တာအပြင်တော်ဝင်မိသားစုအတွင်းမှာလူမျိုးရေးခွဲခြားမှုတွေရှိနေတယ်လို့မင်းသမီးမေဂန်ကပြောဆိုရတယ်လို့အများဆုံးကြည့်ဝေဖန်စရာဖြစ်ရပ်တွေရှိနေတာပါတော်ဝင်မိသားစုနဲ့ပတ်သက်လို့ပြီးခဲ့တဲ့2021ခုနှစ်ကဒီဇင်ဘာလကလုပ်ခဲ့တဲ့ဒုတိယစစ်တမ်းတစ်ခုမှာတော့စစ်တမ်းမှာပါဝင်တဲ့သူ83ရာခိုင်နှုန်းအများစုကထောက်ခံတာတွေ့ရပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းဘီမကြီးရဲ့နေရာမှာသားတော်အင်ရှိဆန်ချားလ်စ်မင်းသားအယက်အယားဆက်ခံမှာကိုအထူးသဖြင့်လူငယ်တွေကတော့လက်မခံကျင်ကြပါဘူး
။ No, I'm not a big fan of the guy. I don't mind.
တော်ဝင်မိသားစုရှိခြင်းမရှိခြင်းပေါ်ရေပူရအဖြစ်ခံစားချက်သိမ့်ရှိပေမဲ့ချားလ်စ်မင်းသားနဲ့ပတ်သက်လို့တော့အငင်းပွားစရာတချို့ရှိပါတယ်။တခြားလူငယ်တွေအများအပြားလည်းဒီလိုပဲခံစားရမှာပါ။လူကြီးတွေကတော့ဒီလောက်ဖြစ်ချင်မှဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျွန်မစကားပြောမှုတဲ့သူတွေထဲမှာတော့ချားလ်စ်ကိုကြိုက်တဲ့သူမရှိသလောက်ပါပဲ။ပုံမှန်လေးပြောရရင်ကျွန်မကတော့ sorry ပါ။လက်မခံပါဘူး။
I feel like it's more of like
ကျွန်တော်အတွက်ကတော့ဘယ်လိုပြောရမလဲကျွန်တော်တို့အပေါ်တက်ရောက်မှုတစုံတရာရှိစေမဲ့လုပ်ရမျိုးသူ့ကြောင့်တင့်တယ်သွားရတယ်ဆိုတာမျိုးဘာမှမရှိပါဘူးဆိုတော့သူရှိရှိမရှိရှိကျွန်တော်ကတော့ဂရုမစိုက်ပါဘူ
းဒါပေမဲ့ဘီယမကြီးနဲ့တော်ဝင်မိသားစုရှိနေတဲ့အတွက်ဘရစ်တင်ကိုတခြားနိုင်ငံတွေနဲ့မတူထူးခြားစေပြီးကမ္ဘာနဲ့ခီးသွွားလုပ်ငန်းအတွက်ပါအကျိုးမြတ်ရှိစေတယ်လို့မြင်တဲ့လူငယ်တချို့လည်းရှိပါတယ
် No I think that there has beenA lot of positivity
တော်ဝင်မိသားစုရှိတာနဲ့ပတ်သက်လို့တော့ကောင်းတာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ်။ UK ရဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းအတွဲအကျိုးအမြတ်အများကြီးရစေတာရှိတယ်လို့တော်ဝင်မိသားစုနဲ့ဆက်ဆက်တဲ့ထူးခြားတဲ့သမိုင်းတွေလည်းရှိပါတယ်။ကျွန်မကတော့တိုးတက်တဲ့အမြင်နဲ့ကြည့်ပါတယ်။ဒါကြောင့်ဖြစ်လိုက်ဖို့ဆိုတာမျိုးကျွန်မကတော့သဘောမတူပါဘူး။
I do think people take comfort from the Queen's presence. ဒီမှာကြီးရှိနေတဲ့
လူတွေစိတ်ချမ်းသာမှုရစေတယ်လို့ကျွန်မကတော့ထင်ပါတယ်။သူ့ရဲ့တည်ရှိမှုကကျွန်မတို့အများစုရဲ့တက်တန်းထက်ကိုပိုပါတယ်။ကျမတို့အားလုံးဘဝတွေအတွက်သူရှိခဲ့တာပါတိုင်းပြည်မှာခက်ခဲတဲ့အချိန်တွေမငြိမ်သက်တဲ့အခါမျိုးတွေတိုင်းမှာသူကတီတီငြိမ်ငြိမ်ရပ်တည်ပေးခဲ့ပါတယ်တကယ်ဆိုရင်သူ့အတွက်ကသူ့ကိုထောက်ခံမဲ့မဲဆန္ဒရှင်တွေရဲ့မျက်နှာကိုကြည့်နေရတဲ့သူမျိုးမဟုတ်တလို့ကိုယ့်ရဲ့အအောင်မြင်ဆုံးရုပ်ရှင်တက်ပြားစသဖြင့်အောင်မြင်မှုအချိန်ကိုဆက်ပြီးတော့ထိန်းနေရတဲ့သူမျိုးလည်းမဟုတ်ပါဘူးလုတ်တဲ့နာကိုပဲလုတ်တဲ့သူပါငိုပြရီးပြဒရမာတွေမလုတ်ဖဲနဲ့ကိုတာဝန်ကိုမငီးမညူထမ်းရွက်တဲ့သူမျိုးပါဒါကြောင့်လဲလူတွေကသူ့ကိုလေးစားချစ်ခင်ကြတာပ
ါတဝင်းမိသားစုတရှိမှုနဲ့ပတ်သက်လို့လူငယ်တွေကြားမေးခွန်းထုတ်မှုတွေရှိတယ်ဆိုပေမဲ့လည်းလူကြီးနဲ့လူလက်ပိုင်းရွယ်တွေကြားမှာကတော့ဘီယမကြီးနဲ့အတူတဝင်းမိသားစုကိုထောက်ခံတဲ့သူတွေကအခိုင်အမာရှိနေဆဲပဲလို့ပြောရမှာပါ
I support the monarchy.
ကျွန်တော်ကတော့တော်ဝင်မိသားစုကိုထောက်ခံပါတယ်။ကျွန်တော်အသက်အရွယ်နဲ့ဒီအချိန်မှာနေသားကြနေတာဒီစနစ်တိုင်းကြီးပြင်းလာခဲ့တာတွေကြောင့်တော်ဝင်မိသားစုကိုလေးစားပါတယ်။လက်ရှိမှာ York နေသားမင်းသား Andrew နဲ့ပတ်သက်တဲ့ပြဿနာတွေမင်းသား Harry နဲ့ Meghan တို့နဲ့ဖြစ်တဲ့ပြဿနာတွေတော့ရှိပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော်ဝင်မိသားစုဟာကျွန်တော်တို့နဲ့နှစ်ပေါင်းရာတွေနဲ့ချီရှိခဲ့သူတွေပါ။ဒီတဲ့ပိုရှိနေလို့လည်းရသေးတယ်လို့ကျွန်တော်ကတော့ထင်ပါတယ်
။အသက်90အရွယ်ဘာမင်ဟမ်မြို့သားဘရွန်လီဂျွန်းစ်ပြောသွားတာပါအလားတူအသက်86နှစ်အရွယ်နောက်ထပ်ဘာမင်ဟမ်မြို့သားတဦးဖြစ်တဲ့ရစ်ချတ်ဘရာဒါတန်ကလည်းဘီမကြီးကံကုန်သွားရင်တော့တော်ဝင်မိသားစုကတော့ဆက်ပြီးရှိနေတယ်လို့ပြောပါတယ
် Think she should be replaced the same way that she replaced her father
အချိန်ကခမဲတော်ရဲ့အရရာကိုဘီမကြီးဆက်ခံခဲ့တယ်လို့ပဲအခုချားလ်စ်မင်းသားကဘီမကြီးရဲ့အရရာကိုဆက်ခံရမှာပါအဲ့လိုဆက်ခံရမယ့်ချင်းသူအသက်ရှင်ခဲ့ဆက်ရှိနေမယ်ဆိုရင်ပေါ့ဗျာ
လက်တလုံးမှာကတော့နန်းတန်2 90ပြည်သွားတဲ့ဘုရင်မကြီးအဲလီဇဘက်အတွက်ဂုဏ်ပြုအခမ်းအနားတွေကိုဒီနှစ်ဇွန်လထဲမှာခံခံနာနာကျင်းပသွားနိုင်ဖို့တော်ဝင်မိသားစုတွေရောဘုရင်မကြီးကိုချစ်ခင်လေးစားကြတဲ့ပြည်သူတွေကရောပြင်ဆင်နေကြပါတယ်။ဒီလိုပြင်ဆင်နေကြသူတွေထဲမှာဝင်းဆိုင်အန်အက်ဒန်ဘီယာချက်ဆက်ယုံညွှန်ကြားရေးဘူးဝဲလ်ကယ်ဖတ်လေးပါပါတယ်။
Obviously it's not just in Windsor it's a national
ဒီကြတာကတော့ဒါကဝင်းဆာနန်းတော်တခုတည်းနဲ့ဆိုင်တဲ့ခန္ဓာမဟုတ်ပါဘူးဝင်းဆာအဓိကကြတာမှတ်ပါတယ်ဒါပေမဲ့ဒီခန္ဓာဟာတနိုင်ငံလုံးဒနသဟာရပြည်တော်အလုံးနဲ့ဆိုင်ပါတယ်လာမယ့်နှစ်ပေါင်းများစွာဒီသတိရနေစေမယ့်အခမ်းအနားတွေဖြစ်အောင်ကျွန်တော်တို့အားလုံးဝိုင်းဝန်းပံ့ပိုးဆောင်ရွက်သွားကြမှာပ
ါနန်းတန်290အတိပြည့်တဲ့ဒီလဖေဖော်ဝါရီလ6ရက်နေ့တုန်းကလည်းဘီမကြီးအတွက်အထိမ့်မှန်ခန္ဓာတရက်ကိုအင်ရှေ့မင်းသား Charles ကဦးဆောင်ကျင်းပခဲ့ပါတယ်ပီတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်အပါအဝင်နိုင်ငံရေးအသိုင်းအဝိုင်းကအထင်ကြီးပုဂ္ဂိုလ်တွေဘာသာရေးကောင်းဆောင်တွေတက်ရောက်ခဲ့ကြပြီးဘီယမကြီးရဲ့အများကျူဆောင်ရည်တည်မှုတွေအတွက်ချီးကျူးဂုဏ်ပြုခဲ့ကြပါတယ်။လက်ရှိအချိန်မှာတော်ဝင်မိသားစုတွင်ပြဿနာတွေနဲ့ပတ်သက်လို့မေးခွန်းချုပ်မှုတွေဝေဖန်မှုတွေပဲလိုပဲရှိနေပါစေ။နန်းသက်290ကိုအအောင်မြင်မြင်ဖျက်ဆီးလာခဲ့တဲ့ဘီယမကြီးအဲလီဇဘက်ကိုတော့ပီတိန်ပြည်သူအများပြားကကြီးညိုလေးစားအားထားနေကြသေးဖြစ်တဲ့စူရာတင်ပြရင်ဒီသတင်းတဲ့မျိုးသမီးကဏ္ဍကိုကြီးမားပဲရန်နာဝင်ပြုပါရှင်။ကျမဒီလိုပြုပါရှင်။ I found the power, the power of me. And I moved the mountain. I set my inner hero free. And I took
control. မကင်ဗျူရီစီစဉ်တည်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရတာပါ။သိပ္ပံမကင်ဗျူရီစီစဉ်တည်ဆက်တဲ့မျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရတာပါ။သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်ကိုထုတ်လင်းပါမယ်။ခုသတင်းပတ်မှာတော့နယူးယောက်ချိုင်းနာတောင်းမှာလူငယ်ရင်းတွင်းပြင်ပေးဖို့တောင်းဆိုတာမြောက်ကရိုလိုင်းနားမှာလူဖြူလူမဲဖျားကြောင်းတွေအတူပူပေါင်းလိုက်တာစီးပွားရေးလုပ်ငန်းတချို့ကအလုပ်လုပ်ချိန်တစ်ပတ်ကို၄ရက်ဖဲတတ်မှတ်တော့တာစာရာယူနဲ့ပတ်သက်ပြီးကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဒီအောင်ချိုင်းနာတောင်မှာနေထိုင်တဲ့အမျိုးသမီးတဦးကြာသေးခင်ရပိုင်အတွင်းကအသက်ခံခဲ့ရပြီးတဲ့နောက်ရက်ွက်အတွင်းနေထိုင်သူတွေလုံခြုံရေးအတွက်တာဝန်ရှိသူတွေလေးထားဆောင်ရွက်ပေးဖို့ဆန္ဒပြတောင်းဆိုနေကြတာပါ။ကိုဗစ်ကရောဂါစဖြစ်ကတည်းကအာရှຫນွေဘွားတွေအတွက်အနေများလာတာဖြစ်ပြီးအခုအခါချိုင်းနာတောင်အရက်မှာအင်အားမဲတွေအတွက်ဂေဟာထပ်မံဆောက်လုပ်မှာကိုစိုးရိမ်နေကြပါတယ်။နယူးယောက်မြို့ကန်ဂျက်ကီဝေါက
We don't oppose a shelter, but this is not like fairly just.
ညီတော်မျိုးအနေနဲ့အင်ဂျင်ယာမဲတွေကိုညီသူညီမျှကူညီတင်ပါတယ်။အားလုံးကိုမျှပြီးနေရာချပေးဖို့လဲတောင်းဆိုပါတယ်။အကုန်လုံးကိုဒီ China Town မှာလာထားတာမျိုးကတော့မတရားပါဘူး
။အသက်35နှစ်အရွယ် Christina Yunali ဟာသူ့အခန်းအတွင်းကရေချိုးကန်ထဲမှာဓာတ်ထိုးခံရတဲ့ဒဏ်ရာတွေနဲ့တေဆုံးခဲ့ပါတယ်။အဆောက်အုံတွင်းကလုံခြုံရေးကင်မရာမှာတော့လီးနေထိုင်ရာ6ထပ်အထိလူမဲတဦးကနောက်ကနေလိုက်ပါလာတာကိုတွေ့ရပါတယ်။ညရောက်ရဲ့ရှိ Max Tolentino က
My message to this community and any other community that we serve
ဒီရက်ကွယ်မှာပို့ပြီးတော့အန္တရာယ်များတဲ့အနေအထားမျိုးမှာရှိနေတာပါကျွန်တော်သတိပေးလိုတာကကျွန်တော်တို့တာဝန်ကျတဲ့ဒီရက်ကွယ်မှာရောတခြားသူတွေအနေနဲ့ရောကိုဗီနာပတ်ဝန်းကျင်မှာဘာတွေဖြစ်နေလဲဆိုတာကိုအမြဲတမ်းသတိထားဖို့ပါအိမ်ကနေထွက်တဲ့အခါမှာလည်းကိုရောက်တဲ့နေရာကိုယ့်နောက်မှာဘယ်သူပါလာတယ်လဲဆိုတာမျိုးသတိရှိနေသင့်ပါတယ်
အသက်25နှစ်အရွယ် Esmet Nash ကိုရဲကလူသတ်မှုဖောက်ထွင်းဝင်ရောက်မှုနဲ့ဖမ်းဆီးခဲ့ပါတယ်။လီအခန်းကနေအော်ဟစ်တန်တွေကြားရကနေဘေးပတ်ဝန်းကျင်ကရဲကိုဖုံးဆက်အကြောင်းကြားခဲ့တာပါ။ China Town မှာနေထိုင်သူ Tom Low က
And it reminds me of those 80s like during like the rough
talk about shit say ဝန်းကျင်လောက်တုန်းက New York မှာ immigrant ဆိုးရွားခဲ့တဲ့အခြေအနေမျိုးကိုပြန်ပြီးအမှတ်ရစေပါလေ။ဒါကြောင့်ကာလအတော်ကြာကြာကတည်းကကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်အခဲကိုတာဝန်ရှိသူတွေအနေနဲ့သတိထားမိလာအောင်ဒီနေ့အင်အားပြပွဲမှာလာပူးပေါင်းတာပ
ါရဲရတော့အခုခါမှာအမုန်းတရားအခြေခံတပ်ဖြတ်တာမျိုးဟုတ်မဟုတ်စုံစမ်းနေပေမဲ့လည်းအာရှຫນွေဘွားတွေအတွက်အတူရက်တီသွားမှာဖြစ်ကြောင်းပြောပါရယ်အမေရိကန်ပြည်ထောင်စုမှာအာရှຫນွေဘွားတွေအပေါ်အမုန်းတရားအခြေခံကိုတိလက်ရောက်ကျူးလွန်မှုတွေဇက်တိုက်ဆိုသလိုဖြစ်နေရကနေနောက်ထပ်အခုလိုတက်ပြတ်ခံရတာပါယထာဘူရာမှာကိုတိလက်ရောက်ကျူးလွန်ခံရဘူးသူဆူဇန်လီးက
I'm at the point where I can't take it anymore
ဘာလို့လဲလုံးဝတိမခံနိုင်တဲ့အနေအထားကိုရောက်နေပါပြီနောက်ထပ်အသက်တွေဘဝတွေမဆုံးရှုံးရအောင်တာဝန်ရှိသူတွေအနေနဲ့ဒီလိုအခြေအနေတွေကိုလက်တွေ့ကျကျထိရောက်ရောက်ဖြေရှင်းသင့်နေပါပြီလူသက်တွေအများများလည်းပြီးဆက်ခဲ့ရပါပြီကျမတို့ကကုလူမှုအတိုင်းအဝန်အတွင်းမှာပျော်ပွဲရှင်ပွဲတွေလုပ်နေရမယ့်အစားမိထုဆုတောင်းပွဲတွေပဲကျင်းပနေရပါတယ်
န နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးနဲ့နယူးယောက်မြို့တော်ဝန်တို့ကလည်းအာရှနယ်ဘွားတွေအပေါ်ကျူးလွန်မှုတွေကိုရှုတ်ချကြောင်းပြောပါရဲမကြသေးခင်သတင်းပတ်ပိုင်းကလည်းနယူးယောက် Times Square ဘူရာမှာယထာဆောင်နေသူအာရှနယ်ဘွားအမျိုးသမီးတဦးကိုလူမဲတဦးကယထာလမ်းပေါ်တွန်းချရာကနေကွယ်လွန်သွားပါရယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာလူမျိုးရေးအရခွဲခြားဆက်ဆံမှုတွေဟာအခုချိန်ထိအောင်ဆက်ရှိနေတာဖြစ်ပြီးဒီလိုအခြေအနေကိုကျော်လွှားနိုင်အောင်လူမှုအတိုင်းဝိုင်းအတွင်းနှီးပေါင်းစုံနဲ့ကြိုးပမ်းနေကြပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကန်နပိုလီမြို့ကဖခင်ကျောင်းမှာတော့လူပြည်လူမဲအတူဖခင်ကျောင်းတက်နေပါပြီ။ခိုလုံယာချာ့ချ်ဖခင်ကျောင်းမှာဝတ်ပြုသူတူဖြစ်တဲ့ Try Savage က
I did not even go to a
လူမျိုးပေါင်းစုံနဲ့ဖခင်ကျောင်းကိုအသက်30နာနီးတဲ့အထိမရောက်ခဲ့ပါဘူး။အများသောအားဖြင့်လူမဲတွေရဲ့ဖျားကြောင်းသာတက်ခဲ့တာပါ။
အချင်းချင်းကြားသဘောထားသိတဲ့သူတွေရှိပေမဲ့လည်းအမေရိကန်အများစုကတော့အဲ့လိုမဟုတ်ဘူးလို့ခိုလုံရဖျားကြောင်းမှာဝတ်ပြုသူတူဖြစ်တဲ့ဂျိုနာသန်ဒန်နီယယ်ကပြောရတယ်
I believe overall the average American does want.
ဒီမွေးရပြောရမယ်ဆိုရင်အမေရိကန်တွေကညီညွတ်ရေးကိုလိုလားပါလေ။ခွဲခြားဆက်ဆံခြင်းတဲ့သူမရှိဘူးလားဆိုတော့သိရှိတာပေါ့။ဒါပေမဲ့အမေရိကန်တွေအားလုံးကပေါင်းစည်းမှုကိုလိုလားပါလေ
။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာဆိုရင်လည်းလူမျိုးရေးအရာမုန်းတီးမှုတွေအရှိန်အဟုန်နဲ့ဖြစ်ပွားခဲ့တာအာဂါရတွေလူမျိုးနွယ်စုတွေကြားမှာပေါ်ပေါက်ခဲ့ပါတယ်။ကိုလွန်ယာဖျားเจ้าမှာဝိပ္ပယသူတူဖြစ်တဲ့ April Savage ကသူကြုံရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
။ Some people you know they may not say it out of their mouth but they
ပုံမှန်လည်းပြောပြရစီချိုးတွေကဗဇက်ကထုတ်မပြောပေမဲ့လည်းမင်းဟာကိုလူမျိုးတွေရဲ့ဖျားเจ้าကိုတော့ပြစ်ထားပြီးလူမျိုးတွေကြီးဆိုးတဲ့ဖျားเจ้าကိုတွားကြတယ်ဆိုတာမျိုးဒါမှမဟုတ်ရင်လည်းရင်းငုံနှုတ်ပိတ်နေပေမဲ့အဲ့လိုသဘောထားမျိုးရှိကြပါတယ်ကျမတော့အဲ့လိုသဘောမျိုးနဲ့မဟုတ်ပဲဖျားသခင်ရဲ့နိုင်ငံတော်မှာအားလုံးဟာအတူတူဖြစ်ပြီးတစုတစည်းတည်းဖြစ်ဖို့ကိုကြည့်ပြီးတော့ရွေးချယ်ခဲ့တာပါ
မုန်တရားကိုဘေးဖက်ပြီးတော့ဘုရားသခင်ရဲ့သားသမီးတွေအဖြစ်ငြိမ်းချမ်းစွာအတူနေထိုင်လာကြဖို့အတိုင်းဝိုင်းနှစ်ခုလုံးကကြိုးစားခဲ့ကြတာကြောင့်ခုဆိုရင်ဘုရားကျောင်းအတူတက်နေကြပါပြီ။ခိုလုံရဘုရားကျောင်းတိတ်ခါတော်ရဆရာ Jay Stewart က
And for us a part of our purpose is
ဒီတစ်ခါရှင်တွေနေထိုင်ပြခဲ့တာနှိမ့်ချေလာများစိတ်ဝမ်းကွဲခဲ့ကြတဲ့လူမှုအတိုင်းဝိုင်းအတွင်းလူမျိုးပေါင်းစုံတည်ပြန့်စွာနေထိုင်ခဲ့ကြတာ၄ခုနမူနာဖြစ်စေဖို့ရည်ရွယ်ခဲ့တာပါ။ဒီရွေချက်အကောင့်တွေပေါ်နိုင်တဲ့အခွင့်အရေးလေးရခဲ့ပါလေ
အတိတ်ကနာကျင်စရာဖြစ်ရဆိုးတွေကိုပြန်မနှိုးဆွမိဖို့လဲသတိထားဖို့လိုကြောင်းတိတ်ခါရောရဆရာအဘဒူနော့ခ်စ်ကအခုလိုပြောပါတယ
် You know faith in the African American community
ဒါသူဝင်နေအားလုံးအတွက်အကောင်းဆုံးဖြစ်အောင်လုပ်ရပါမယ်လူမျိုးပေါင်းစုံနဲ့အတူဘုရားကျောင်းတက်ရမယ်ဆိုရင်လည်းအကောင်းဆုံးပါဒါပေမဲ့လည်းလူမဲတွေရဲ့ယုံကြည်မှုနဲ့ရုန်းကန်ခဲ့ရတဲ့ဘဝတွေကိုမေ့ဖြစ်ပြီးလိလိူရှုမထားပါနဲ့လို့ပြောချင်ပါတယ်
ခိုလုံရဘုရားကျောင်းမှာခရိယန်ကျမ်းစာလေ့လာကြသလိုနာမကျမ်းဖြစ်သူတွေကိုယောဂပျောက်ကင်းသက်သာအောင်ဆုတောင်းပေးတာနဲ့တင်းငွေတွေရောက်တိုင်းပုံမှန်ဝတ်ပြုဆုတောင်းကြပါရခင်ဗျာဝါရှင်တန်ပြည်နယ်စီအက်တဲမျိုးကအားကစားပစ္စည်းဆော့ဖ်ဝဲကုမ္ပဏီကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်အမေရိကန်ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါဖုန်းကုမ္ပဏီလုပ်ငန်းတွချဲ့ရေးဌာနအကြီးအကဲဆေရာရီကတင်းငွေလေးရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ
် I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်တွေပြန်ပြီးတော့အစားထိုးဖို့အထောက်အကူဖြစ်ပါတယ်
တပတ်ကို၄ရက်တာလောက်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ကုမ္ပဏီ software engineer Sarah Yang က၃ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါတယ်
။ Like coming back on Monday I definitely feel like a lot more refreshed.
ဒီလိုနဲ့အလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်။အလုပ်ကနေ၂ရက်ဒါမှမဟုတ်၃ရက်နားရရင်ကျမအတွက်တော့တကယ်ကိုသိတာပါပဲ။နေရပင်နားရင်တော့အားလည်းရက်ကအကုန်မြန်လုံးပြီး၃ရက်နားရရင်ပိုအင်အားတွေပြည်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းပြရှာရတာလည်းပိုလွယ်ပါတယ်။ကျမကို LinkedIn, Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်၄ရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်။အားလုံးကဒါကိုစိတ်ဝင်စားပါတယ
်။ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နည်းလမ်းပေါင်းစုံဆက်သက်နေပါတယ်။မနေ့ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်း50ပြင်ဆင်ခဲ့ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်နေတဲ့တုဒ္ဒဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြတာပါအခုတော့သိပ္ပံနဲ့နေပညာကဏ္ဍအလှည့်ကြပါပြီအခုတစ်ပတ်မှာတော့ စင်းနေနည်းပညာတုံးပစ္စည်းတွေထုတ်လုပ်တာမှာရေးပါတယ်မြေရှားတထုအကြောင်းကျွမ်းကျင်ပညာရှင်တူးကိုဒေါက်ခင်မျိုးသက်ဆက်သွယ်မြေမြန်ထားတဲ့အပိုင်းနှစ်ကိုနားဆင်ကြည့်ရှုပါခင်ဗျာ
ဒီတစ်ပတ်တော့မြန်မာနိုင်ငံမှာမြေရှားတထုကိုဘယ်လိုတူးဖော်နေလဲဆိုတာကိုဓာတ်တထုရှာဖွေရင်းနဲ့တူးဖော်ရေးပညာရှင်ဦးစောနောင်ကိုမေးမြန်းတင်ပြပေးပါမယ်
မနက်မှာတွေ့တဲ့ပံဝါဒေတာပေါ့နော်ဒီမြေသားတက်ပြီးထောက်တဲ့ပုံလေးနဲ့ရှင်းပြပေးပါဆရာဘယ်လိုပုံစံနဲ့ထောက်ပါလဲဆရာ
သူကပံဝါမှာတော့ဒီပင်းရင်ဆိုင်အနေနဲ့ဟိုတူးနေတာညတယ်ဒါမျိုးပင်းရင်ဆိုင်ကိုတူးမယ်ဆိုရင်ဒီပရမတော့သူကဓာတုဆိုင်ရှိတဲ့ area ရဲ့ညေပေါ်မြောက်ရေစစ်စင်းပုံဝင်နေထားတဲ့ဒီ hydrogeologic structure ပေါ့နောက်တစ်ခုက dry pattern တွေကျောက်တည်းရဲ့ airline စနစ်တွေကိုလေ့လာရမယ် joint bed နဲ့နောက်ပြီးရင်ဒီတတုသားရဲ့ဒီနေဘုံအနေပထမလေ့လာဖို့လိုတယ်အကြပြီးမှတော့မှလိုအပ်တယ်လို့ the three hole တွေတူးတယ်လိုအပ်သူစိုက်ခြင်းတွေတူးဖို့မယ်တူးဖို့ပြီးတော့အောက်မှာရေမစိမ့်နိုင်တဲ့ကန်တွေ concrete ကန်လိုမျိုးကိုကန်ဆဲဆဲကိုပြင်ဆင်ရမှာအဲ့ဒါအလုံးပြင်ဆင်ပြီးမှတော့မှ ammonium sulfate ကိုသူကဖိအားနဲ့ပန်းထည့်လိုက်တာအထက်ဒီတွင်းနေတယ်ပေါ့နော်ဒီ ammonium sulfate တွေကဒီအထက်မှာရှိတဲ့ဟိုဓာတုတွေကိုသွားပြီးသူကလေ့ရှင်းလုပ်တယ
်ဖြော်ထုတ်
သွားပြီးရင်အစားပြီးရင်ပျော်ဝင်စေတာပေါ့ပျော်ဝင်စေတယ်ပြီးရင်ဒီအငြင်းကြီးတွေသူကဟိုဖယ်ထုတ်ပြီးတယ်ဒီကနေပြီးရင်ဒီ chemical တွေစားပြီးရင်သူကသူအဆက်ဆက်နဲ့စောပိုင်းလှုပ်ထားတဲ့ကန်တွေထက်ကိုသူကရင်သူဟိုစီးဝင်ရတာပေါ့ဒီဝင်စီဝင်နေတဖြည်းဖြည်းနဲ့သတ်စင်တဲ့မြေရှာပြော်ရည်တွေကရရှိတာတော့အဲနောက်ဆုံးမှကြာရင်တော့မြေရှာပြီးွားပြော်ရည်တွေဆဲရောက်လာတယ်အဲဒီပြီးွားပြော်ရည်တွေဆဲရောက်လာတဲ့အချိန်မှာရရင်တော့ဒီလိုနောက်ထပ်အမိုနီယံကာဗွန်နိတ်ဒါမှမဟုတ်အောက်ဆာလိအက်ဆဲကိုသုံးပြီးရင်ဒီထဲကိုထည့်ပြီးရင်သူကတဲ့မြေရှာဒီအရည်ကနေပြီးခဲစေတာပေါ့မြေရှာအခဲလေးတွေဟုတ်ဖြစ်စေဒီလွယ်ရအဖြစ်ပြတဲ့ဒီအခဲလေးတွေကိုရရှိတာတော့အဲ့ဒါကိုသူတို့ခဲလာတဲ့အချိန်မှာဆဲယူတယ်ဆဲယူပြီးရင်အပူပေးတယ်အပူပေးပြီးတဲ့အချိန်မှာတော့ကျွန်တော်တို့လွယ်ရအောက်ဆိုင်ကိုရရှိပြီဖြစ်တယ်အဲ့လိုဒီနေပဲထုတ်တယ်ဒီနေ့ကဘလောက်ဒီ recover ဖြစ်ဆိုတော့90 over 90% recover ဖြစ်တယ်90ရာခိုင်နှုန်းအကျော်ဒီဓာတုကိုခိုင်းယူနိုင်တာပေါ့နော်ဒါကသူတို့တရုတ်ပြည်ဒီကျန်းစီပြည်နယ်တခြားမှာလုပ်နေတဲ့မြေရှားမိုင်းတွေကဒီ method ကိုပဲသုံးတယ
်
ဟုတ်ကဲ့ဒီ method တော့အင်္ဂလိပ်လိုပြောတော့ insight to leaching method ပေါ့နော်ဒီဟောင်းနဲ့အသုံးပြုဆိုထုတ်နေကြတယ
်ဟုတ်ကဲ့ဒီပံဝါဒေတာမှာတူတာပေါ်တာပဝန်းကျင်အတွက်အန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေသုံးပြီးတော့ဖြော်ထုတ်ပြီးတော့မှမြေရှားဓာတုကိုကြားဖို့အတွက်တန့်စင်တယ်ဆိုတော့ဆရာအဲ့ဒီဥစ္စာဟာပဝန်းကျင်ဟိုပျက်စီးမှုတွေများဖြစ်စေပါလားဆရာ
ဟုတ်ဟုတ်ကဲ့ပဝန်းကျင်ပျက်စီးမှုတော့တော်တော်ကိုဖြစ်စေတယ်ပြောမယ်ဆိုရင်တရုတ်ပြည်တောင်ပိုင်းဒီတောင်ဝန်နဲ့ဆင်းနေတဲ့နေရာတွေမှာတရုတ်တွေဟာဒီမြေရှားကိုသူလိုလဲတူးကြတာပေါ့နော်တရားမဝင်ပဲတူးကြတယ်တူးကြရင်းကနေပဲ2010ခုနှစ်ရောက်တော့အချိန်မှာဟိုတော်တော်ကိုပျက်စီးရောပဝန်းကျင်တော်တော်ပျက်စီးရောတရုတ်ဆွေဟာနေပဲ2010မှာကြောက်ပြေးပြန်လာရဲ့ပြေးပြန်တော့ဟိုမှာလုံးနေတယ်တရုတ်ညရှာလုံးတဲ့သူတွေကကျွန်တော်တို့နေစားကိုဖြတ်ပြီးပံဝတဲ့ကိုဝင်ရောက်ပြီးခိုးတူးလိုက်တော့အခိုးတူးလိုက်တဲ့အချိန်မှာဘာမှမကြောက်ဒီပံဝနားမှာရှိတဲ့သူတို့လုံးတဲ့လုံးခွဲနားမှာရှိတဲ့ပြေးရော်ဒီ20လောက်မှာရှိတဲ့ဒီမြောင်စိတ်ဆန်းနေကိုဒီရေးတွေကတော်တော်ပြည့်စည်တော့အခုချိန်မှာတော့ဒီပံဝဒေတာဒီညရှာလုံးတဲ့ဝန်ကျင်တရှောင်းမှာဒီတဲ့ရေဝေရေလက်တွေကအတော်ပြည့်စည်နေပြီလို့ဒီကချင်းပဝန်ကျင်ထိန်းသိမ်းရေးဖော်ရဆိုတော့လေဟိုပဝန်ကျင်ဒီခိုက်တော့
ဆိုတော့ဒီတန့်စင်တဲ့နေရာလည်းကျဲပြက်မယ်ထင်တယ်ဆရာကျဲပြီးတော့ဒီရေဝေရေလက်တွေအကုန်လုံးထိခိုက်တယ်ဆိုတော့ဒီတက်တူရဲ့အစိတ်ကြီးဓာတုပစ္စည်းတွေပြန့်နှံ့မှာတော်တော်နေရာကျဲနေပြီပေါ့နော်ဆရာအခုချိန်တော့ဆို
ဒီပဝန်ကျင်ထိန်းသိမ်းရေးဖော်ရပြောတော့အတော်ပြည့်စည်တော့တယ်လို့ပြောတော်တော်မိတ်ဆွေတွေကကြားတာလည်းဟုတ်တယ်ရေတွေကသုံးလုံးမြောက်အောင်ဖြစ်တော့တာဒီတောင်ဝန်းကြီးမှာရှိတဲ့ဒီချောင်းရေတွေသုံးလုံးမြောက်ဒါပွိုင်စင်နေကြီးပဲ ထီးရင်အရေးပေါ်မှာတည်းရဲ့အရေးပေါ်မှာဟုတ်ဖြစ်တော့ skin disease
ဟုတ်ကဲ့ဆရာဒါမျိုးပေါ့နော်ပတ်ဝန်းကျင်ထိကပ်ဖြစ်စီနေတာတွေကိုဘယ်လိုတားဆီးနိုင်မလဲဒီမှာလဲဆရာ
အဆူအနေနဲ့ပဲတောင်းပန်ယူလုပ်ရမှာပဲလေအဆူအနေနဲ့အခုဓာတုထလုံးလုံးနဲ့ပတ်သက်ပြီးရယ်နော်မယ်ကောင်းရှိတဲ့အစင်လာရှိတဲ့ mining company တွေကို license လုပ်ပါမီလို့ထောက်ပြပြီးရင်သူတို့ထောက်လုံးစီတော့တော့အကောင်ဆုံးပဲပြီးရင်တော့သူတို့စာချုပ်ပါစီကန်တိုက်လုံးမလုံးဆိုတော့ကျွန်တော်တို့လက်ဆိုင်ရဓာတုတွင်းဌာနတောင်းဝန်ရှိတဲ့ပုဂ္ဂိုလ်တွေအနိကခြေလုံးအနိကကြည့်ချာနေဖို့လို့လို့တော့အဲ့လိုမျိုးလုံးနိုင်မယ်ဆိုတော့အခုထဲအများကြီးပြည်စီတာတက်တာမယ်လို့မှာတော့သိချပဲ
ဆက်အခုလက်ရှိမှာပေါ့နော်ဒီမြေရှားတက်တူနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလုပ်နေတဲ့ဟိုအခြေအနေပေါ့နော်ဆရာဆော့ဆော့ပြောလို့ဆိုလို့ရှိရင်တရုတ်နိုင်ငံဘက်ကလာပြီးတော့ဒူဖော်နေကြတယ်ဆိုတော့မြန်မာနိုင်ငံမှာဒီကတနိုင်တစ်ပိုင်လုပ်နေတဲ့လူတွေကအများကြီးရှိတယ်တကယ်လို့တနိုင်တစ်ပိုင်လုပ်နေတဲ့မြန်မာလေးတွေပေါ့နော်ဒီမြေရှားတက်တူကိုတူးချင်တယ်ပေါ်ချင်တယ်ဆိုလို့ရှိရင်လုံးလို့ရပါသလားရှင
်လုံးမယ်ဆိုရင်တော့လုံးလို့ရတာပေါ့လုံးဖို့တွေးကိုလုံးကွဲပါမေးရဖို့လိုရလေခုကတော့ဟိုမရတော့ခုတ်လုံးနေကြတာပေါ့ခုတ်လုံးတော့ပုံပစ္စည်းတာပေါ့လုံးလို့ရပါတယ်မရရမျိုးဒီကက်မီကယ်တွေပဲတော့လုံးအပ်တာပေါ့ဒီအဓိကတော့ဒီအမ်မိုနီယမ်ဆัลဖေးရဲ့နော်သူကလေ့ရှင်းလုံးတွေလို့တော့နောက်တစ်ခုကဟိုနောက်ဆုံးပြီးဝပျော်ရည်တဲ့မှာမြန်မြန်ခဲအောင်ခဲလို့အောင်တွေ့ရတော့ဒီအမ်မိုနီယမ်ကာဘွန်နိတ်ဒီကောင်လို့တော့ဒီဆောဘိုင်းရတော့ဗမာတွေထဲကဒီမြေရှားတွေ့တဲ့ဆိုတဲ့နေရာမှာဒါတွေတော့ဟိုလွယ်စူကျူရဲ့တိုက်မြို့လို့ကလစ်တိုက်မြို့လို့ဖြစ် secondary တွေပေါ့အဲ့ဒါတွေမှာကြာပေါ်မြေရလဲပြောတော့ဒီလက်ထွေးလို့ကလစ်လို့ဆိုတော့ဘဲဟိုးနေနဲ့ကုတ်ပြီးရင်ထရက်ကားတင်နေတင်ပြီးရင်တရားဝလဲဒီတော့အောင်ပွဲတယ်နောက်ပိုင်းမှာကျတော့ဒီလိုမဟုတ်ရတော့ဘူးဒါစင်ပြီးမှဟိုပဲယူတော့တယ်သူတို့စီမှာ environment အပြည့်မခံဘူးထင်တာပဲလေအခုကတော့တရုတ်တွေကဒီလိုမျိုးမယူတော့သူတို့ပဲတင်ပေးတာပေါ့ဒီလီချင်းလောက်တော့ဒီကက်မီကယ်နေနေလောက်ကနေလောက်ဆိုပြီးအဲ့ဒါနဲ့ဗမာတွေကတော့လုပ်ပြီးသူတို့ရောင်းတော့
ဘူမိပညာရှင်ဦးဆောင်တော်မှာမြန်မာနိုင်ငံကမြေရှားတက်တူအလားအလာနဲ့ဒီတက်တူဘယ်လောက်ရေးပါတယ်ဆိုတာတွေကိုဆက်ပြီးတင်ပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
ဒေါက်ကမျိုးသက်စီစဉ်တင်ဆက်နေတဲ့သိပ္ပံနဲ့ဒီပညာကဏ္ဍကိုနားဆင်ခဲ့ကြတာပါအခုဆက်ပြီးတော့ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကိုပြောပြပါမယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတွန်းတက်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆူဆွဲချက်နဲ့ပတ်သက်ပြီး ICJ နိုင်ငံငါတရားရုံးမှာဂမ်ဘီယာဘက်ကရှောက်ထားချက်ကိုခုခံချေပါဖို့မြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့နယ်သာလန်နိုင်ငံကိုဒီကနေ့ထွက်ခေါ်သွားပြီဖြစ်တဲ့အကြောင်းမြန်မာစစ်ကောင်စီဘက်ကပြောပါတယ်အဲ့ဒီအဖွဲ့ကိုဦးဆောင်သွားတဲ့ဦးကိုကိုနိုင်တဲ့ဒေါ်သီရာနယ်တို့ဟာအမေရိကန်ရဲ့ဒဏ်ခတ်ရယူမှုစီးရင်ထဲမှာပါနေသူတွေဖြစ်ပါတယ်ICJ နိုင်ငံငါတရားရုံးမှာစစ်ကောင်စီကိုယ်စားလှယ်အဖွဲ့တယောက်ချေပါမယ်ဆိုရင်စစ်ကောင်စီကိုတရားဝင်အသိမှတ်ပြုသူတွေဖြစ်သွားနိုင်တယ်ဆိုပြီးနိုင်ငံကိုယ်စားပြုထွက်ဆိုတာကိုအမျိုးသားညီရေးအစိုးရ NUG ဘက်ကကန့်ကွက်ထားပါတယ်။တနင်္လာနေ့မှာစတင်ကြနာမယ့်ဂမ်ဘီယာနဲ့မြန်မာနိုင်ငံတို့ရဲ့အမှုမှာနိုင်ငံကိုယ်စားပြုနိုင်ဖို့စစ်ကောင်စီနဲ့အပြိုင် NUG အမျိုးသားညီရေးအစိုးရဘက်ကလည်းကြိုးပမ်းနေပါတယ်။မလေးရှား Petronas နဲ့ Japan Mitsubishi ကုမ္ပဏီတွေကမြန်မာနိုင်ငံတွင်ရဲတကွန်သဘာဝတောင်းခွေလုပ်ွက်တွေမှာပါဝင်နေတဲ့သူတို့ရဲ့အစုရှယ်ယာတွေကိုပြန်ရုပ်သိမ်းမဲ့အကြောင်းပြောပါရယ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတွေကနေနိုင်ငံသားစွန့်ရင်ကုမ္ပဏီတွေပြန်ရုပ်သိမ်းနေကြတဲ့အထက်မှာအာရှနိုင်ငံတွေကကုမ္ပဏီတွေလည်းပါဝင်လာတာပါနည်းပညာနဲ့စီးပွားရေးရှုထောင့်ကကြည့်ရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအောက်မှာစီးပွားရေးဆက်လုပ်ဖို့မလွယ်တော့တာကြောင့်ဖြစ်တယ်လို့ Mitsubishi ကုမ္ပဏီပြောခွင့်ရက Riders သတင်းဌာနကဒီကနေ့ပြောပါရယ်ကမ္ဘာအကြီးဆုံးလွတ်လပ်စွာကုန်သွယ်ရေးစာချုပ်မှာမြန်မာနိုင်ငံပါဝင်တာကိုဖိလစ်ပိုင်ကလက်မခံဘူးလို့ကမ္ဘောဒီးယားမှာလှုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးတွင်ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကပြောခဲ့ပါတယ်မြန်မာနဲ့ကုန်မသွယ်ဘူးလို့နယူးဇီလန်ကပြောခဲ့ပြီးတဲ့နောက်ဖိလစ်ပိုင်နိုင်ငံကလည်းဒီကနေ့မှအလားတူသဘောမျိုးပြောဆိုတာဖြစ်ပါတယ်ခင်ဗျာဒီညအတွက်ရေဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီညအစီအစဉ်အတွက်ထုတ်လို့ရမှုကအကိုရနိုင်ပါအတန်ပိုင်းအင်ဂျင်နီယာက Cedric Franklin ဖြစ်ပြီးတော့ရုပ်သံကင်မရာအင်ဂျင်နီယာက Nick Ivanov ဖြစ်ပါတယ်ဒီမြန်မာပိုင်းရဲ့စနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49နဲ့ပထမနာရီဘက်မှာလန်လန်မီတာ190တို့ပြင် VOE ရဲ့ website Facebook YouTube ဂျိုရုဆလောင်းတို့ကနေလည်းဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ် VOE ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOE သောတာရှင်များနဲ့တကောမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ